Welcome to the Voice of America in Burmese.
Ning lam ne khima shin Washington မြို့တော် VOA American တန်ကနေ2019ခုနှစ်နိုဝင်ဘာလ26ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4839လိုင်းဒိုမီတာ48 kHz 6153တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမသင်ကြီးထိုက်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပါမယ်ဒီမိုကရေစီဘက်တော်သားတွေအပြတ်အသတ်နိုင်ခဲ့တဲ့ဟောင်ကောင်ရဲ့ဒေသဆိုင်ရာရွေးကောက်ပွဲရလဒ်တွေကိုလေးစားတဲ့အကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကပြောဆိုလိုက်ပါတယ်ဒေါက်ဆန်ဆွချီရဲ့တောင်ကိုရီးယားနိုင်ငံခီးစဉ်အတွင်မှာတော့တောင်ကိုရီးယားနဲ့ပူးတွဲပြီးမိုင်းရှင်းလင်းရေးအပါအဝင်နားလည်မှုစာချုပ်လာတွေလက်မှတ်ရေးထိုးခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ကောင်းပါပြီရှင်တောင်ကိုရီးယားနဲ့အာဆီယံထိပ်သီးစည်းဝေးပွဲကိုတက်ရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအင်အားကြီးနိုင်ငံတွေရဲ့မြန်မာနိုင်ငံပေါ်သဘောထားအမျိုးမျိုးနဲ့ပတ်သက်လို့ဘယ်လိုတုံ့ပြန်ပြောဆိုသွားပါသလဲ။
နိုင်ငံရေးသဘောအရတချို့နိုင်ငံတွေရဲ့အကူအညီကိုပို့ပြီးလိုတဲ့အချင်းရှိတယ်။ဒါကလည်းဘယ်တော့မလိုတဲ့အချင်းရှိတယ်။သို့တော်ညာလည်းဘယ်လိုပဲပြောပြောညှက်ညက်တာလည်းနိုင်ငံတိုင်းရဲ့ရေးစစ်ဖြစ်အောင်
တည်ငြိမ်စီစဉ်နောက်ပိုင်းမှာဒေါက်ဆန်းစုကြည်ရဲ့တောင်ကိုရီးယားခီးစဉ်နဲ့ပတ်သက်လို့အသေးစိတ်တင်ပြပေးဖို့ရှိပါတယ်။တခါဟောင်ကောင်ကရွေးကောက်ပွဲမှာဒီမိုကရေစီဘက်တော်သားတွေဘက်ကအပြတ်အသတ်အနိုင်ရသွားတဲ့ပေါ်တရုတ်အစိုးရကဘလို့တုံ့ပြန်လိုက်တယ်လဲဆိုတဲ့အသေးစိတ်ကိုလည်းနားဆင်ရဖို့ရှိပါတယ်။ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုလည်းကောက်နှုတ်တင်ပြအောင်ပါပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တိန်ကီထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင်။
ဟောင်ကောင်ရဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေမှာဒီမိုကရေစီလိုလားတဲ့အဖွဲ့တွေဘက်ကအပြတ်အသတ်အနိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်တွေကိုလေးစားပါကြောင်းဟောင်ကောင်ခေါင်းဆောင်ကပြောဆိုပြီးဒီအပေါ်မှာအလေးအနက်စဉ်းစားသုံးသပ်မယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့ဒီနေ့ခရင်လေးကဟောင်ကောင်ရဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေမှာမက်ထရက်ထက်သူအရေးအတွက်ဆန်းချင်းချင်းညပြခဲ့ပြီးဒါဆိုရင်တရုတ်အစိုးရအပေါ်မကျင့်တဲ့ချက်ကိုပြတ်တာလားလို့လည်းရှုမြင်ကြပါတယ်။ဒီနောက်မှာတော့တရုတ်အစိုးရနဲ့နှိစက်တဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတင်းနှင်းလာနေမှာကြီးညာချက်ထုတ်တာမှာတော့ပြည်သူတွေရဲ့သဘောထားဆန္ဒကိုအစိုးရကလေးလေးစားစားနားထောင်မယ်လို့ပြောဆိုပါတယ်။လူမှုအတိုင်းဝိုင်းတွင်အမြင့်တွင်နေတဲ့ပြဿနာတွေနဲ့လက်ရှိအခြေအနေတွေအပေါ်ပြည်သူတွေရဲ့မချေနှက်မှုကိုအခုရလဒ်တွေကထင်ဟပ်နေတယ်လို့ရှုမြင်သူအနည်းငယ်ရှိတယ်လို့လည်းဟောင်ကောင်အုပ်ချုပ်ရေးမှူးလမ်ကပြောပါတယ်။အစိုးရအနေနဲ့ကတော့ပြည်သူတွေတဲခါအတွေးမြင်တွေကိုလေးလေးစားစားနဲ့အလေးအနက်သုံးသပ်မယ်လို့ကြေညာချက်မှာပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ဟောင်ကောင်ရွေးကောက်ပွဲတွေမှာတော့ကောင်စီဝင်နေရာအလုံးရဲ့60ရာခိုင်နှုန်းနီးပါးကိုအတိုက်ခံကိုယ်စားလှယ်တွေဘက်ကအနိုင်ရတယ်လို့အများပိုင်အသံလွှင့်ဌာန RTHK ကထုတ်လွှင့်ပါတယ်။ဟောင်ကောင် District Council တွေမှာအရင်ကလုံးဝမထင်းချုံနိုင်ခဲ့တဲ့ဒီမိုကရေစီလိုလားသူကိုယ်စားလှယ်တွေကအခုဆိုရင်တော့ District Council 18ခုထဲမှာ18ခုကိုထင်းချုံသွားနိုင်ဖို့ရှိပါတယ်။
စင်ကြံပြည်နယ်နဲ့ပတ်သက်တဲ့တရုတ်စုရရဲ့ရှုပ်ဝက်စာရွက်စာတမ်းတချို့ပေါက်ကြားသွားရမှာတရုတ်စုရကစင်ကြံပြည်နယ်အတွင်းကခမန်းကျေလူတန်းရှိတဲ့မွတ်စလင်လူနည်းစုပေါ်ဘလို့ပြစ်မှတ်ထားပြီးတရင်ချက်လက်တွေကောက်ယူနေတယ်လဲဆိုတဲ့အကြောင်းဖော်ပြပါရှိခဲ့ပါတယ်။အချက်လက်စုံစမ်းစစ်ဆေးတဲ့နိုင်ငံတကာသတင်းအောက်များအဖွဲ့ International Consortium of Investigative Journalists ICIJ ကလက်ခံရရှိခဲ့ပြီးမကြာမီထုတ်ပြန်ခဲ့တဲ့အဲ့ဒီစာရွက်စာတမ်းတွေထဲမှာစင်ကြံပြည်နယ်အတွင်းကဦးဝီကကဇက်စ်နဲ့တခြားမွတ်စလင်လူနည်းစုတွေအပေါ်ထောက်လှမ်းရေးလုပ်တဲ့အခါနဲ့နိုင်ငံရေးနဲ့ယဉ်ကျေးမှုဆိုင်ရာအတွေ့အခေါ်တွေရိုက်သွင်းရေးမှာတရုတ်စုရအသုံးပြုတဲ့နည်းလမ်းတွေနဲ့ကြိုတင်ပြင်ဆင်ထားတဲ့အစီအစဉ်တွေဖော်ပြပါရှိခဲ့ပါတယ်။တရုတ်စုရဟာဥယျာရုပ်အပေါ်စနစ်တကျနှိမ့်ကုပ်မှုတွေလှုပ်ဆောင်နေတယ်လို့သူတို့ရဲ့ယဉ်ကျေးမှုနဲ့ဘာသာရေးဆိုင်ရာယုံကြည်မှုတွေကိုဖျောက်ဖျက်ဖို့ကြိုးစားနေတဲ့ဆိုပြီးလူခွေရေးစောင့်ကြည့်ရေးအဖွဲ့တွေကနှစ်အတော်ကြာကလေးကသတိပေးထားခဲ့တာပါ။အခုရရှိတဲ့ဆော်ရဆရာနဲ့ဒီမှာတော့ပြည်နယ်ရင်းကလူတို့တရားလုံးပေါ်မှာဘယ်ပုံပယ်နည်းနဲ့တရုတ်အာဏာပိုင်တွေကအထွေခေါ်ပြုပြင်ပြောင်းလဲရေးပြည်내ပညာပေးလုပ်ငန်းတွေလှုပ်ဆောင်နေတယ်ဆိုတာကိုအသေးစိတ်ဖော်ပြထားတာပါအချင်းစခန်းတွေအတွင်ထိန်းသိမ်းခံရတဲ့ဦဂါနဲ့တခြားလူနည်းစုမွတ်စလင်တွေဟာမန်ဒရင်းတရုတ်စကားကျွမ်းကျင်စွာပြောဆိုနိုင်မှုနဲ့ကိုလက်စေးကြောတန့်စင်မှုနဲ့ရင်းသားအသုံးပြုမှုလိုတင်းကျပ်တဲ့စီမင်းစည်းကမ်းတွေကိုဘလောက်လိုက်နာနိုင်တယ်လဲဆိုတဲ့အချက်တွေအရရရှိတဲ့အမှတ်တွေပေါ်မှာမူတည်ပြီးစကမ်းတွေကထွက်ခွာခွင့်ကိုဆုံးဖြတ်ပေးတယ်လို့ဆိုပါတယ်ဆမေနာလေးရရှိတဲ့ဒီလိုပေါက်ကြားရဆရာဆရာနေကို The New York Times သတင်းစာကလည်းလက်ခံရရှိခဲ့ပါတယ်။အင်ဖီရောကလုံခြုံရေးအကြံပေးပုဂ္ဂို Robert O'Brien ကကျွန်တော်တို့အခုတက္ကသိုလ်2019မှာရောက်နေပါပြီ။စင်ကြားမှာတော့လူတန်းတန်းလောက်အချင်းစခန်းတွေရှိနေပါသေးတယ်။ဒီစခန်းတွေပိတ်ပစ်တင်ပါတယ်လို့ကြေညာခဲ့ပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာဆစ်ရဆွေးမှုကျူးလွန်နေဆိုတဲ့အမေရိကန်ရဲတပ် Navy SEAL တပ်ဖွဲ့ဝင်တဦးရဲ့အမှုမှာသူ့ရဲ့ဂျားဝင်ဆောင်ရွက်မှုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကကာကွယ်ပြောဆိုပါတယ်။ဆင်မြေပြင်မှာလက်တင်မခံနိုင်တဲ့အပြုတ်မှုကျူးလွန်ခဲ့တဲ့ Navy SEAL တပ်ဖွဲ့ဝင်ကိုတပ်ဖွဲ့ဝင်အဖြစ်အငြိမ်းစားယူခွင့်ပေးပြီးအထူးသုံးသပ်ရေးအဖွဲ့မှပြန်ပြီးသုံးသပ်စစ်ဆေးတာမျိုးမလုပ်ဖို့ကာကွယ်ဝင်ကြီး Mark Esper ကိုပြောဆိုခဲ့ရတဲ့အကြောင်းရင်းကအမေရိကန်တိုက်ခိုက်ရေးသမားတွေကိုကာကွယ်ရမှာကြောင့်ဖြစ်တယ်လို့သမ္မတ Trump ကရှင်းလင်းခဲ့တာပါ။ရေဒတ်အရာရှိတဦးဖြစ်တဲ့ Edward Golaga အရေးဆုံးဖြတ်ချက်အမိန့်ကသမ္မတထံကတိုက်ရိုက်လာတာဖြစ်တယ်လို့ကာကွယ်ဝင်ကြီးကသတင်းတောက်တွေကိုတင်းနှင်းလာနေမှာပြောပါတယ်။သမရနဲ့တင်းင်းကလေးနဲ့မှဆွေးနွေးခဲ့တဲ့အကြောင်းပြည်မှုကျူးလွန်သူရေတပ်အရာရှိကိုသူ့ရဲ့စစ်ဖက်ဆိုင်ရာတစိ့ပြန်လည်ပေးအပ်ဖို့သမရကညွှန်ကြားခဲ့တဲ့အကြောင်းဒီရေတပ်အရာရှိကိုတော့ဒီလကုံမှာအငိမ့်စားပေးမှဖြစ်တယ်လို့လည်းကာကွယ်ဝင်ကြီးကထပ်လောင်းပြောပါတယ်။သမရဟာကာကွယ်ရေးဦးစီးချုပ်ဖြစ်တာကြောင့်သူလိုချင်တဲ့အတိုင်းလုပ်ပိုင်ခွင့်အနာအခွင့်အရေးရှိတယ်လို့လည်းကာကွယ်ဝင်ကြီးကပြောပါတယ်။
ဘရစ်ရှ်တော်ဝင်မိသားစုဟာမိသမီးဒိုင်ယာနာ Charles Minter နဲ့အိမ်တော်ကွဲပြီးတဲ့နောက်အသက်သေဆုံးခဲ့တဲ့အထိဖြစ်ခဲ့ရပြီးတဲ့နောက်1990ပြည့်တဲ့နောက်ပိုင်းဆယ်နှစ်အကြာအခုအခါမှာအကြအတဲတတရထိုက်ဆိုက်ရလို့လာခဲ့ပါတယ်လို့တော်ဝင်မိသားစုလေ့လာသူတွေကဆိုပါတယ်။ထီနန်ဆက်ကဘုံနံပါတ်၈နေရာမှာလည်းရှိသူဘီယမကြီး Elizabeth ရဲ့ဒုတိယသားတော်လည်းဖြစ်သူ Minter Andrew ဟာလူတို့တာဝန်ထမ်းဆောင်နေတဲ့သူ့ရဲ့လုပ်ငန်းတာဝန်တွေကိုရပ်ဆန်းလိုက်ကြောင်းပြီးခဲ့တဲ့အပတ်ကကြေညာခဲ့ပါတယ်။အဲ့ဒီကြေညာချက်ဟာ BBC နဲ့အင်တာဗျူးလုပ်ခဲ့ပြီးနောက်ထပ်ပေါ်လာခဲ့တာပါ။အဲ့ဒီအင်တာဗျူးမှာအသက်မပြည့်သူအမျိုးသမီးငယ်တွေပေါ်လက်ကိစ္စမတူမတရားမှုနဲ့စိတ်ဆေးခံရပြီးဩဂုတ်လအတွင်းထောင်တွင်းကိုကုတ်ကိုအဆုံးစီရင်သွားခဲ့သူ American တန်းချွေတဲ့ Jeffrey Epstein နဲ့ Minter Andrew ရဲ့ဆက်ဆံရေးအကြောင်းမေးမြန်းခဲ့တယ်လို့ American နိုင်ငံကို Minter Andrew အလဲသွားစဉ်အဲ့ဒီတထည့်အိမ်မှာနေခဲ့ရတဲ့အကြောင်းရင်းကိုလည်း BBC ကမေးမြန်းခဲ့ပါတယ်။အဲ့ဒီမေးခွန်းကို Minter Andrew ကတယ်လီဖုန်းနဲ့စကားပြောဆိုတာဟာတရားပေါ်ကြောင်တယ်လို့ခံစားရတာကြောင့်လူကိုယ်တိုင်တွားရောက်တွေ့ပြီးစကားပြောခဲ့ကြောင်ဖြေကြားခဲ့ပါတယ်။လက်ကိစ္စမတရားလူမောင်ကိုကူးကျင့်ခံရတယ်ဆိုပြီး Epstein ကိုဆက်ဆွဲခဲ့သူမျိုးသမီးတူကသူဟာ Minter Andrew နဲ့မတော်မတရားအတ္တမလိန်ဆက်ဆံခံခဲ့ရတယ်ဆိုပြီးဆက်ဆွဲထားပြီးဒါကို Minter Andrew ကအင်တာဗျူးမှာညင်ဆန်းခဲ့ပါတယ်။ Epstein ရဲ့တားကောင်ဖြေရတဲ့အမျိုးသမီးတွေအပေါ် Minter Andrew အနေနဲ့စာနာမှုကင်းမတာဟာထိတ်လန့်စရာပါလို့တော်ဝင်မိသားစုလေးလာသူ Richard Fitzwilliams ကပြောပါရခင်ဗျာ
ဗီယိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းတိုမီတာ32 kHz 9335ဆိုင်းတိုမီတာ40 kHz 0483ညဆိုင်းတိုမီတာ48 kHz 6753ညဒုတိယနိုင်ဝက်မှာဆိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပြနေပါတယ
်UA မြန်မာပိုင်းစီစဉ်ရဲ့အင်ကာနိမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာဖွံ့ဖြိုးရေးအတွက်တောင်ကိုရီးယားရဲ့အထောက်အပံ့တွေရင်းနှီးမြှုပ်နှံမှုတွေကိုလေ့ထားပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာတနင်္လာနေ့လှုပ်တဲ့အာဆီယံကိုရီးယားစီးပွားရေးဆိုင်ရာအမှုဆောင်ရာရှိချုပ်များထိပ်သီးစီဝေးပွဲမှာမိန့်ခွန်းပြောခဲ့ပါတယ်။အာဆီယံကိုရီးယားဆွေးနွေးဖက်ဆက်ဆံရေးနှစ်30ပြည့်အထိမ်းအမှတ်ထိပ်သီးအစည်းအဝေးပထမအကြိမ်မဲခေါင်ကိုရီးယားထိပ်သီးအစည်းအဝေးတွေတက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကတောင်ကိုရီးယားကိုရောက်နေတာဖြစ်ပါတယ်။အရှိတောင်အရှအာဆီယံဖွဲ့ဝင်နိုင်ငံတွေမှာငြိမ်းချမ်းရေးနဲ့ကြွေးဝါးရေးတိုးတက်လာစေဖို့တောင်ကိုရီးယားဘက်ကဒီအစည်းအဝေးတွေအတွင်းမှာပဲကြိကဝတ်ပြုပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ခီးစဉ်အတွင်လိုက်ပါသွားတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ကတောင်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်လာကိုလက်မှတ်ရေးထိုးခဲ့ပါတယ်။တောင်ကိုရီးယားနဲ့မြန်မာအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြား Digital စီးပွားရေးအသိဉာဏ်ပညာရေးမိုင်းရှင်းလင်းရေးအသိဉာဏ်မြို့တော်တွေတိစောက်ရေးနဲ့ Data ရင်းသေးယူပို့ဆောင်ရေးအသိဉာဏ်တင်မှုကဏ္ဍတို့မှာတောင်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်သွားဖို့ဖြစ်ပါတယ
်။မြန်မာနိုင်ငံဟာဓာတုလက်နက်ပိတ်ပင်တားဆီးထားတဲ့စာချုပ်ကိုချိုးဖောက်ပြီး1980ပြည်နှစ်ကအကျဉ်းချံဓာတုလက်နက်တွေတူလောင်ထားနိုင်ခြေရှိတယ်လို့အမေရိကန်နိုင်ငံကတင်းနာနေကပြောကြောင်းနိုဘလ25နှစ်ရက်စွဲနဲ့ AFP သတင်းတရမှာပါရှိခဲ့ပါတယ်။မြန်မာနိုင်ငံရဲ့တမိုင်းရရှိခဲ့တဲ့ဆက်ယုံတစ်ခုမှာ Master အစိတ်တန်းငွေဒန်းငွေလက်နက် ဓာတ်ဝင်လက်နက်တွေတိုးလောင်းထားရှိနိုင်တဲ့ကိစ္စပေါ်အမေရိကန်နိုင်ငံအနေနဲ့အတော်လေးစိုးရိမ်ပူပန်မိကြောင်းအမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးသောမတ်ဒီနာနိုကပြစ်ပင်ထားတဲ့ဓာတ်ဝင်လက်နက်များဆိုင်ရာအဖွဲ့အစည်း Organization for Prohibition of Chemical Weapons OPWC ရဲ့နှစ်ပတ်လည်အစည်းအဝေးမှာအခုလိုပြောလိုက်တာပါ Washington အနေနဲ့မြန်မာနိုင်ငံမှာဓာတ်ဝင်လက်နက်ထုတ်လုပ်ရေးအစီအစဉ်ဟာ1980ပြည့်နှစ်တပါရှိခဲ့တယ်ဆိုတဲ့အချက်အလက်တွေရရှိထားကြောင်းဒီဟိတ်မှာလုပ်ခဲ့တဲ့အဲ့ဒီအစည်းအဝေးမှာသူကဆက်လက်ပြောကြားခဲ့ပါတယ်မြန်မာနိုင်ငံဟာဓာတ်ဝင်လက်နက်ထုတ်လုပ်တိုးလောင်းအသုံးပြုမှုကိုပိတ်ပင်ထားစီထားတဲ့ဓာတ်ဝင်လက်နက်ဆိုင်ရာစာချုပ် CWC ကို2015ခုနှစ်မှာတရားဝင်လက်မှတ်ရေးထိုးခဲ့ပါတယ်အဲ့ဒီလက်နက်အသုံးပြုတဲ့ဆိုပြီးတော့လည်းအရင်ကမြန်မာနိုင်ငံဆက်ဆွဲခံထားခဲ့ရပူပါတယ်ခင်ဗျာ
အမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာအချက်ဖတ်မှုကကြေကြေပြန့်ပြန့်ဖြစ်နေပြီးကမ္ဘာတစ်လွှားအမျိုးသမီးတွေရဲ့သုံးပုံတစ်ပုံအပေါ်ရိုက်ခတ်တက်ရမှုရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။ကြောက်ရွံ့ပြီးလေးစားမှုရှိရေးအတွက်လိင်ပိုင်းဆိုင်ရာအချက်ဖတ်မှုကိုဆက်ပြီးသုံးနေတယ်လို့ပြိပခအတွင်လိင်ပိုင်းဆိုင်ရာအချက်ဖတ်မှုများဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကလည်းပြောဆိုထားပါတယ
်။အောက်တိုဘာလအတွင်းကအစ္စလာမစ်Islam IS Council Abdul Gabbar El Baghdadi ကိုစီးရီးယားနိုင်ငံမှာဖမ်းဆီးခဲ့ရမှာပါဝင်ခဲ့ပြီးဘုံပေါက်ကွဲမှုကြောင့်တရားရရှိခဲ့တဲ့ American စစ်ကွေးခိုနန်ကိုအင်ဖြူတော်မှာသမ္မတ Donald Trump ကတင်လာနေကကြိုးစားအခမ်းခဲ့ပါတယ်။သမ္မတ Trump ကခိုနန်ကိုကမ္ဘာအကျော်ကြားဆုံးခွေးဆိုပြီးချီးမွမ်းပြောဆိုခဲ့တယ်လို့သူ့ရဲ့စွမ်းဆောင်ရည်ကိုလည်းချီးကျူးစကားပြောကြားခဲ့ပါတယ်။ခိုနန်ဟာ Belgian Malinois ခွေးအမျိုးအစားဖြစ်ပြီးတိုက်ခိုက်ရေးနဲ့မွေးစေအနံ့ခံရမှာထူးကဲတဲ့စွမ်းရည်ရှိတယ်လို့လည်း Trump ကချီးကျူးခဲ့ပါတယ်။ခိုနန်ကိုအတိမတ်ပြုလက်ဆောင်ပေးမယ့်အပြင်စုလဲချီးမြှောက်မယ်ဖြစ်တဲ့အကြောင်းသမ္မတ Trump ကပြောပါတယ်။ကိုနန်ကိုမွေးမလားဆိုရဲမိကွန်းတော့သမ္မတ Trump ကတိုက်ရိုက်ဖြေချခြင်းမရှိပဲကိုနန်ဟာအနားမယူသေးပဲသူ့ရဲ့အကောင်းဆုံးအချိန်မှာရှိနေသေးကြောင်းသာပြောပါတယ်ခင်ဗျာ
အင်္ဂါနေ့နဲ့နဲ့ခင်းသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြသွားတာပါရှင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အင်အားကြီးနိုင်ငံတွေနဲ့ပတ်သက်ရင်နိုင်ငံရေးသဘောအရမြန်မာအတွက်တချို့နိုင်ငံတွေရဲ့အကူအညီပိုးပြီးလိုတဲ့အချိန်ရှိပေမဲ့မြန်မာတပ်သားနဲ့နိုင်ငံတိုင်းနဲ့မိတ်ဆွေဖြစ်အောင်ဆက်ဆံရေးဟာ NLD အစိုးရရဲ့နိုင်ငံသားရေးမူဝါဒပဲဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကသူ့ရဲ့တောင်ကိုရီးယားခီးစဉ်တွင်မနေ့ကပြောကြားခဲ့ပါတယ်။ဘူဆန်မြို့မှာကျင်းပနေတဲ့တောင်ကိုရီးယားနဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာနိုဝင်ဘာလ25ရက်နေ့ကတောင်ဆန်းစုကြည်နဲ့အတူအဖွဲ့မိကွန်ပြောကြားခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းမြန်မာနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးထုတ်ဖော်ပြောဆိုသွားပါတယ်။အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်။တောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာနိုဝင်ဘာလ25ရက်နေ့ကနေ26ရက်နေ့ထိကျင်းပနေတဲ့တောင်ကိုရီးယားနဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာမနေ့ကအဖွဲ့မိကွန်ပြောကြားခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကကုန်သွယ်ရေးလမ်းပန်းဆက်သွယ်ရေးနဲ့ဖွံ့ဖြိုးရေးအစီအစဉ်အပါအဝင်ဤပညာရေးနဲ့ပတ်သက်ရင်တောင်ကိုရီးယားနိုင်ငံအနေနဲ့အာဆီယံအဖွဲ့ဝင်နိုင်ငံချင်းအလိုက်တီးတန့်တိုးမြှင့်ဆောင်ရွက်နေတာတွေကိုအလေးပေးပြောဆိုသွားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ရင်ဇီဝစေးသိပ်ပံအပါအဝင်ဤပညာထွန်းကားရေးအပိုင်းမှာတောင်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်မှုကိုပုံမိုတိုးချဲ့နေကြောင်းမွန်ဂျေအင်းကအခုလိုမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်
And we are also expanding levels of exchanges with Singapore and Myanmar in various areas.
မြန်မာနိုင်ငံတို့နဲ့ပတ်သက်လာရင်ဇီဝစေးသိပ်ပံနဲ့ IT ဤပညာအပါအဝင်ကဏ္ဍပေါင်းစုံမှာတောင်ကိုရီးယားနိုင်ငံအနေနဲ့နောက်တစ်ဆင့်တိုးချဲ့ပြီးအပြန်အလှန်ပူးပေါင်းဆောင်ရွက်နေပါတယ်
သမရမွန်ဂျေအင်းအစိုးရလက်ထက်2019ခုနှစ်မှာချမှတ်ခဲ့တဲ့တောင်ပိုင်းဒေသမူဝါဒတည်းအရတောင်ကိုရီးယားနဲ့အာဆီယံနိုင်ငံတွေကြားဆက်ဆံရေးဟာအလျင်မြန်တိုးလာခဲ့တာပါတောင်ကိုရီးယားအနေနဲ့သူ့ရဲ့မိတ်ဖက်နိုင်ငံတွေဖြစ်တဲ့အမေရိကန်တရုတ်ရုရှားဂျပန်စတဲ့နိုင်ငံတွေနဲ့အပြိုင်ဆိုင်ဖြစ်လာဖို့အခုလိုမူဝါဒတည်းချမှတ်ပြီးအရှေ့တောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးတိုးမြင့်ခဲ့တာဖြစ်ပါတယ်1989ခုနှစ်ကစတင်ခဲ့တဲ့အာဆီယံနဲ့ကိုရီးယားသမ္မတနိုင်ငံကြားဆက်ဆံရေးနှစ်30ပြည့်အထိမ်းအမှတ်ဖြစ်နေလေအခုလိုထိပ်သီးစည်းဝေးကိုကျင်းပတာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာအဖွဲ့မိကွန်ပြောကြားခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတောင်ကိုရီးယားနဲ့အာဆီယံကြားလွန်ခဲ့တဲ့10နှစ်ကျော်ကစတင်ခဲ့တဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်အကောင်အထည်ဖော်ချိန်ကစပြီးနောက်ပိုင်းတိုးတက်မှုရဲ့အကျိုးရလဒ်ဖြင့်မြန်မာနိုင်ငံရဲ့ဆက်မှုကဏ္ဍဟာလွန်ခဲ့တဲ့နှစ်တွေအတွင်းအလျင်မြန်တိုးတက်လာကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ဒါ့အပြင်မတားသေးမီကဖွင့်လှစ်ခဲ့တဲ့ကိုရီးယားမြန်မာဆက်မှုဆောင်အပါအဝင်မဟာဗျူဟာကျတဲ့အခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းသစ်တွေကြောင့်ဆောက်လုပ်ရေးနဲ့ဆက်မှုကဏ္ဍတွေမှာတိုးတက်မှုကိုအထောက်အကူဖြစ်စေခဲ့တယ်လို့ထုတ်ဖော်ပြောဆိုသွားပါတယ်။သူ့အစိုးရလက်ထက်နိုင်ငံသားရေးမူဝါဒနဲ့ပတ်သက်လို့လည်း နှစ်ဖက်အကျိုးဖြစ်ထွန်းစေတဲ့မိဖက်ဆက်ဆံရေးကိုအထူးလေးထားကြောင်းဒေါက်ဆန်းစုကြည်ကထိပ်တီးစည်းဝေးပွဲမှာအလေးပေးပြောကြားခဲ့ပါတယ်။အလားတူဘူဆန်နိုင်ငံသားဘာသာတင်တက်ကသူကမြန်မာစာတင်ကြားနေတဲ့တောင်ကိုရီးယားကျောင်းသူကျောင်းသားတွေအပါအဝင်မြန်မာပညာတော်တင်ကျောင်းသူကျောင်းသားတွေနဲ့မနေ့ညနေပိုင်းကတွေ့ဆုံပွဲမှာလေအရာကြီးနိုင်ငံတွေကလက်ရှိမြန်မာနိုင်ငံအပေါ်သဘောထားအမျိုးမျိုးနဲ့ပတ်သက်လို့မြန်မာကျောင်းသူတအူးရဲ့အမေကိုဒေါက်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
်။လူသားတွေဆိုတော့မတုံမလို့ကြောက်ရွံ့တော့မဟုတ်ဘူးပေါ့နော်။ငါကောင်ပတိတော့မဟုတ်ဘူးပေါ့။သို့တော်ညာလေမလှုပ်တင်အောင်မလှုပ်ခင်းနဲ့ကြီးကြီးငင်းငင်းနဲ့ကိုသွားမယ်စမ်းကိုသွားမယ်။အားလုံးနဲ့မိတ်ဆွေဖြစ်အောင်လုပ်နေမယ်။ဟိုနိုင်ငံရေးသဘောအရတချို့နိုင်ငံတွေရဲ့အကူအညီကိုပို့ပြီးလိုတဲ့အချင်းရှိတယ်။ဒါကလည်းဘယ်တော့မလိုတဲ့အချင်းရှိတယ်။သို့တော်ညာလည်းဘယ်လိုပဲပြောပြောညံ့တာလာတဲ့နိုင်ငံတိုင်းရဲ့မိတ်ဆွေဖြစ်အောင်လုပ်နေမယ်ဆိုတာအမျိုးနိုင်ငံသားရေးဝါဒပဲ။အဲ့တော့အဲ့ဒီမှာအင်အားကြီးနိုင်ငံတွေကဘယ်လိုပဲပြန်ပြန်ကိုကနေပြီးတော့တည်တည်ငြိမ်ငြိမ်နဲ့ဘယ်လိုအခြားနိုင်ငံတွေဂျားတွေကအမုန်းမီးတွေကိုမတောက်အောင်လို့မတောက်တဲ့အပြင်ရင်းအောင်လို့တတ်နိုင်မညာကြိုးစားပါမှာပဲ။ဒီနည်းနဲ့ပဲသွားမှကဘာကြီးဟာအေးချမ်းနိုင်မယ်လို့မျိုးရည်ယုံကြည
်ရတယ်။ဒါအပြင်သူ့အစိုးရလက်ထက်ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုအကောင့်ထဲဖော်နိုင်ဖို့တည်သူနဲ့ဟန်ချက်ညီညီလှုပ်ဆောင်နိုင်မှဖြစ်တယ်လို့လည်းအခုလိုဒေါက်ဆန်းစုကြည်ကပြောပါတယ
်။အယူနိုင်ငံမှာဆိုလို့ရှိရင်မကြခင်ကအခြေဆိုလို့ရှိရင်အာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့တယ်။အာဏာရှင်စနစ်မှာဆိုရင်အစိုးရနဲ့ပြည်သူကအင်တာမကွာပါတယ်။အဲ့တော့အင်တာမကွာနေတဲ့အချိန်မှာဘယ်လိုလုပ်ဟန်ချက်ညီညီဖြစ်နိုင်လဲ။ဒါပေမဲ့အစိုးရနဲ့ပြည်သူဆိုတာဒီလိုဒီမိုကရေစီစနစ်မှာဆိုလို့ရှိရင်ခွဲခြားလို့လည်းသိမ့်မရဘူး။အစိုးရနဲ့လူတွေကဘယ်လိုလဲပြည်သူတွေပဲ။ပြည်သူတွေကအရေးခံပြီးတော့ပြည်သူတွေရွေးချယ်တော်လို့တင်တာပဲ။ဘယ်လိုလုပ်ခွဲခြားမလဲ။ဒီလိုပြည်သူနဲ့အစိုးရခွဲခြားပြီးပြင်မယ်ဆိုလို့ရှိရင်နိုင်ငံတကာကဘယ်လိုကတုတ်တက်တင်တော့တုတ်တက်တာမဟုတ်ဘူး။ဟုတ်မဟုတ်ဘူး။ဒီလုံးတစ်စီးရဲ့လုံးမှာတုတ်တက်မှာဖြစ်တယ
်။နိုဝင်ဘာလ26ရက်နေ့အင်္ဂါနေ့ညနေပိုင်းမှာတော့ဒေါက်ဆန်းစုကြည်ဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တီးတန့်တွေ့ဆုံဖို့ရှိပြီး MOU 3ခုကိုလက်မှတ်ရေးထိုးဖို့ရှိပါတယ်။ဒါအပြင်သူ့ရဲ့၄ရက်ကြာခီးစဉ်အတွင်းနိုဝင်ဘာလ28ရက်နေ့မှာတောင်ကိုရီးယားရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲကိုလည်းဒေါက်ဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်။ဟောင်ကောင် District Council ရွေးကောက်ပွဲမှာဒီမိုကရေစီလိုလားတဲ့ကိုယ်စားလှယ်လောင်းတွေအပြတ်အသတ်အနိုင်ရခဲ့တဲ့အပေါ်မှာတရုတ်ဆိုးရအဘော်သတင်းစာကကျိုးကင်ချဲလေခံရတဲ့မမျှတာတဲ့ရွေးကောက်ပွဲအဖြစ်ပြောဆိုလိုက်ပြီးတော့ဒီမိုကရေစီဘက်တော်သားတွေရဲ့အောင်မြင်မှုကိုနှေးမြေအောင်ပြောလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ VOA သတင်းတောက် Joyce Hong ရဲ့သတင်းဆောင်မကိုမတ်သိန်ကြီးထိုက်ကဆက်ပြီးပြောပြမှာပါရှင
်။တနင်္ဂနွေနေ့ကကျင်းပတဲ့ Hong Kong District 18ခုကကောင်စီဝင်ရွေးကောက်ပွဲရလဒ်တွေရတော့ကောင်စီဝင်452နေရာမှာဒီမိုကရေစီရေးလိုလားတဲ့ဘက်ကနေရာ380ကျော်နိုင်ပြီးတရုတ်အစိုးရလိုလားတဲ့ဘက်က58နေရာပဲနိုင်တယ်လို့ဒေသခံမီဒီယာတွေမှာဖော်ပြကြပါတယ်။ဟောင်ကောင်ကနေတရုတ်ပြည်မကြီးထံကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းအပေါ်မချေနှက်မှုကစပြီးဒီမိုကရေစီတိုးတက်ရရှိရေးအထိကျေပြန့်ခဲ့တဲ့လက်နက်ကြီးဖြစ်နေတဲ့ဆန္ဒပြပွဲတွေအတွင်းကျင်းပတဲ့ဟောင်ကောင်District Council ရွေးကောက်ပွဲတွေကနေထွက်လာတဲ့ရလတ်တွေဟာဆိုရင်တရုတ်ဆိုရထောက်ခံထားတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလန်ကိုအယုံအချီမရှိဘူးဆိုတာကိုပြသနေတာလို့ကြေကြေပြန့်ပြန့်ရှုမြင်ချပါတယ်။ဒါပေမဲ့လည်းတရုတ်ဆိုရပိုင်း Global Times သတင်းစာရဲ့ Editor အဘော်မှာတော့ရွေးကောက်ပွဲရလတ်ကိုမျက်မျက်တက်တာအတိတ်ပဲကောက်ယူဖို့အရေးကြီးတယ်။ဒီရွေးကောက်ပွဲရလတ်တွေအပေါ်လွဲမှားကောက်ယူပြီးစုပူလိုတဲ့လူအုပ်ကိုရဲစေးတင်ပေးသလိုမဖြစ်တင်ဘူးလို့ရှိပါတယ်။ဟောင်ကောင်ရွေးကောက်ပွဲမှာမဲပေးသူ3သန်းမှာဒီမိုကရေစီလူလားသူတွေဘက်ကထောက်ခံမဲ 1.66 သန်းရပြီးတရုတ်လူလားတဲ့အစင်အလာအနိုင်ရနေတဲ့ဘက်ကထောက်ခံမဲ 1.22 သန်းရရှိတာကိုထောက်ပြပြီးမဲရလာကွာခြားမှုဟာဆိုရင်ညှော်လင့်ထရထက်တောင်မှနည်းတယ်လို့ Global Times ကထောက်ပြပါတယ်။ဟောင်ကောင်ကဒီလပိုင်းနိုင်ငံရေးမငြိမ်သက်မှုတွေမှာဒီမိုကရေစီလိုလားတဲ့တက်ချွာလှုပ်ရှားသူတွေကိုစင်ကြင်တုံတရားကင်းမယ်စေပြီးတရုတ်အစိုးရလိုလားတဲ့ကိုယ်စားလှယ်လောင်းတွေအပေါ်မှာဖိအားတွေဖြစ်စေတယ်လို့လည်းရှိပါတယ်။ဒါ့အပြင်အနောက်နိုင်ငံတွေကဟောင်ကောင်ရဲ့ဆန္ဒပြပွဲတွေကိုမီးထိုးပေးတယ်လို့လည်းစွပ်စွဲပါတယ်။ဒါပေမဲ့ဟောင်ကောင်မှာဘာတွေဖြစ်ပါစေတနိုင်ငံစနစ်နှမျိုးဆိုတဲ့အခြေခံမူပေါင်းကိုတော့ထိခိုက်မှုမရှိဘူးလို့Global Times ကကောက်ချက်ချပါတယ်။ တနိုင်ငံသားရဲ့ဝန်ကြီးကတော့ဟောင်ကောင်ရှင်းနဲ့ပတ်သက်ပြီးတော့သတိပေးပါတယ်
我们认为，作为本地区重要国家，中日双方应该携手推进区域合作。
香港中马巴里维皮皮，先能弄这个喽。香港啊，第二月百年皮巴嘞，第二月 two or two 亿的大的股皮巴嘞。香港股皮师傅，他们后来香港也订业业呢，分票业股提开昂，真是木瑞，后面蛮好把握。
第三天三瑞个，艾丽达阿波瑞一波，第二批瑞马都面嘞，微博卢木工业马。ရန်ရချီပြီးမှတ်ချက်ပေးကြပါလေဒါပေမဲ့ဒီမှတ်ချက်တွေကိုစဉ်းစားတိဖြတ်တဲ့အနေအထားရှိပြီးအရိဒအာပေါ်တွေအောက်မှာမှတ်ချက်ပေးတဲ့နေရာမှာလောလောဆယ်ဖတ်လို့မရနိုင်တဲ့အတွက်တောင်းပန်နေဆိုတဲ့အစားချောင်းကိုပဲတွေ့ရပါတယ်အစိုးရကစဉ်းစားတိဖြတ်ထားပြီးမယ်လို့လဲဟောင်ကောင်ရွေးကောက်ပွဲရက်လက်အပေါ်ဝေဘိုလူမှုကွန်ရက်မှာတရုတ်ပြည်သူတချို့ရေးထားတဲ့မှတ်ချက်တွေကိုလည်းတွေ့ရပါတယ်ဝေဘိုသုံးသူတဦးရေးထားတာမှာတော့တနိုင်ငံစနစ်တစ်မျိုးကဆက်ပြီးအောင်မြင်နေတယ်ဆိုပေမဲ့တနိုင်ငံတည်းဆိုတာကတော့လုံးဝကျဆုံးနေပြီလို့ရှိပါတယ်။နောက်တဦးကတော့ဟောင်ကောင်ဟာထိုင်ဝမ်လိုမျိုးဖြစ်လာပြီလို့ရှိပါတယ်။တရုတ်ပြည်ဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံတဲ့ဟောင်ကောင်မဟာမိတ်အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌရစ်ချတ်ဆိုင်ကတော့တရုတ်အစိုးရအနေနဲ့အခြေအနေမှန်ကိုလက်ခံသင့်ပြီလို့ပြောပါတယ်။
We definitely continue to have a kind of misunderstanding.
Hong Kong people are the most annoying. They are so rude. Now they will learn this. Pure bad. Hong Kong people are so rude. Some people are so rude. They 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 are so rude. Hong Kong democracy is pure. They are so rude. They are so rude. They are so rude. They
are so rude. They are so rude. They are so rude. They are so rude. They are စုပူအကြမ်းဖက်မှုတွေကိုအဆုံးသတ်သွားစေမဲ့အပြောင်းအလဲတစ်ခုဖြစ်လာမယ်လို့မျှော်လင့်ကြောင်းတရုတ်အစိုးရအပေါ် Global Times သတင်းစာရဲ့ Editor ချုပ်ဟူရှီဂျင်းက Twitter လူမှုကွန်ရက်မှာသတိထားပြီးတုံ့ပြန်ရေးသားထားပါတယ်ရှင်
။မတင်ကြီးထိုင်ပြောပြသွားတာပါ။စစ်ရာဇဝတ်မှုကျူးလွန်ခဲ့သူ American စစ်သား3ကိုသမ္မတရဲ့လူငယ်ချမ်းသာခွင့်အမိန့်နဲ့ပြစ်ဒဏ်ကကင်းလွတ်ခွင့်ပြုခဲ့တဲ့အတွက်စိုးရိမ်မိကြောင်းကုလသမဂ္ဂကပြောပါရယ်။စစ်ရာဇဝတ်မှုကျူးလွန်ရင်ကင်းလွတ်ခွင့်မပေးတဲ့ပြစ်ဒဏ်ကြခံရမှာသာဖြစ်တယ်လို့ကုလသမဂ္ဂကပြောကြောင်း VOE သတင်းတောက် Lisa Shaline သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
။ကုလသမဂ္ဂရရှိတွေကတော့ဒီစစ်ရာဇဝတ်မှုသုံးမှုမှာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုဆွဆွရွရွချိုးဖောက်တာတွေပါဝင်နေတယ်လို့ပြောပါရယ်။ဒီလိုကျူးလွန်မှုတွေအထက်အယသအုပ်စုတစုကိုတနက်နေ့ပြစ်ခတ်ခဲ့တာနဲ့ဖမ်းဆီးရမိခဲ့တဲ့လက်နက်ကိုင်အဖွဲ့ဝင်တူကိုအဆုံးစီရင်ခဲ့တာတွေလည်းပါတယ်လို့ဆိုပါရယ်။ကုလသမဂ္ဂအဖွဲ့ကြီးရဲ့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရရူပတ်ကိုဗီလ်ကစစ်ရာဇဝတ်မှုကျူးလွန်သူတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလူငယ်ချမ်းသာခွင့်ပေးတာဟာကမ္ဘာတဝန်းကစစ်တပ်တွေကိုအဖြစ်အမှောက်တင်ကြတာတစ်ခုပြလိုက်တာပဲလို့ပြောပါရယ်။စစ်ရာဇဝတ်မှုဆိုတာကအဆိုးဆုံးရာဇဝတ်မှုတစ်ခုပါလို့လည်းသူကVOA ကိုပြောပါတယ်
။ That very clearly prohibited under the international conventions and Geneva conventions so on.
Geneva convention နဲ့တခြားအပြည်ပြည်ဆိုင်ရာ convention စာချုပ်တွေအရဒီလိုရက်တွေကိုတားမြစ်ထားပါတယ်။နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေလည်းအလားတူပါပဲ။စိုးရွားတဲ့ရာဇဝတ်ပြစ်မှုကျူးလွန်မှုတွေဟာသူတို့ကျူးလွန်တဲ့ပြစ်မှုတွေအတွက်တာဝန်ရှိပါတယ်။အခုဒီကိစ္စမှာဝန်ထမ်းစရာကောင်းတာကတာဝန်ရှိတယ်လို့စီရင်ချက်ချပြီးမှပြန်လွှတ်တာပါ။ဒီတဲ့ကအမှုတမှုမှာအပြစ်ရှိမရှိစစ်ဆေးနေစဲမှာပဲ။လူငယ်ချမ်းသာခွင့်ပေးလိုက်တော့တော်တော်စိတ်အနှောက်အယှက်ဖြစ်စရာကောင်းပါတယ်
။ Donald Trump ဟာ American စစ်ပတ်တရားဝန်ကစီရင်ချက်ချမှတ်ထားပြီးသား American စစ်သားနှစ်ယောက်ကိုလူငယ်ချမ်းသာခွင့်ပေးခဲ့တာပါ။ဒါပြင်စစ်ရာဇဝတ်မှုကျူးလွန်ခြင်းရှိပြီးရှိစစ်ဆေးခံရစေဘူဘူးမထရူဂိုစတိန်ကိုလည်းပြစ်ဒဏ်ကကျဉ်းလွှတ်ခွင့်ပေးခဲ့ပါတယ်။ဘူဘူးမထရူဂိုစတိန်အမှုမှာတရားစီရင်လုပ်ငန်းစဉ်ကိုပါဖျက်တောက်ပစ်လိုက်တာကြောင့်ပိုပြီးစိတ်ပျက်စရာကောင်းတယ်လို့ Covey ကပြောပါတယ်
။ Our patterns exist in international law and can properly address issues of injustice.
တရားမှုတွေကိုတင့်လျော်သလိုဖြေရှင်းပေးပြီးတဲ့နောက်မှာလူငယ်ချမ်းသာခွင့်ပေးတာအပြည်ပြည်ဆိုင်ရာဥပဒေမှာရှိပါတယ်။ဒါပေမဲ့အခုကိစ္စမှာတော့ဥပဒေလုံငန်းစဉ်ကိုခက်ရှင်းရှင်းပဲရှောင်ရှားဖို့စူးစမ်းခဲ့တယ်ဆိုတာတွေ့ရပါတယ
်။အခုလောစစ်ရာဇဝတ်ကောင်တွေကိုလူငယ်ချမ်းသာခွင့်ပေးခဲ့တဲ့နောက်ဆုံးဖြစ်ရကတော့ Vietnam စစ်တုံးကဖြစ်ကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရ Rupert Covey ကထောက်ပြသွားကြပါခင်ဗျာ
ကိုရဲမင်းထွန်းပါရှင်အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်မတ်ဤတန်စင်ကနေပြီးတော့ကောက်နှုတ်တင်ပြမှာပါ
ရှင်းမတိုးနိုင်ဖြစ်နေတဲ့ရိုဟင်ဂျာပြည်သူနာကိုဘယ်လိုဖြေရှင်းမလဲဆိုတဲ့ကောင်းစဉ်နဲ့ Jen Eaglein ရေးသားထားတဲ့စာအုပ်ကို scmb.com မှာဖတ်ရပါတယ်။တရုတ်နဲ့အာဆီယံနိုင်ငံတွေအပါအဝင်ဒေသတွင်းကအင်အားကြီးနိုင်ငံတွေအနေနဲ့ရခိုင်ကြံပေးကော်မရှင် Coffee Annan ရဲ့အကြံပေးချက်တွေကိုမြန်မာကအကောင့်ထည့်ဖော်ဖို့တိုက်တွန်းရမယ်လို့ရေးသားထားတာပါ။နိုင်ငံသားအခွင့်အရေးညှင်းပယ်ခံရတာတွေ၊ရိုဟင်ဂျာတွေထွက်ပြေးသွားတဲ့မြင်းနေရာတွေကိုသိမ်းယူမှုနဲ့လက်နက်ကန်တိုက်ပွဲတွေဆက်လိုက်ဖြစ်ပေါ်နေမှုတွေကိုဒီအချက်သုံးချက်ကြောင့်ရိုဟင်ဂျာပြည်သူတွေကိုဖြေရှင်းဖို့ရှေ့ဆက်မတိုးနိုင်ဖြစ်နေရတယ်လို့ထောက်ပြထားပါတယ်။ရွှေကြာရီနဲ့တခြားသူတွေအိုးအိမ်စွန့်ခွာထွက်ပြေးသွားရတဲ့မြေနေရာတွေမှာစီးပွားရေးလုပ်ငန်းတွေ၊ပြပရင်းနှီးမြှုပ်နှံသူတွေ၊စောက်လုပ်ရေးလုပ်ငန်းတွေစတဲ့ပြည်တွင်းပြပလုပ်ငန်းကြီးငယ်တွေကဝင်ရောက်ပြီးတော့အလုံးရဲ့မျက်စိအောက်တည်းမဲ့မြေနေရာသိမ်းယူမှုတွေဖြစ်ပွားနေတယ်လို့យေတာထားပါတယ်။ရခိုင်မြောက်ပိုင်းကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့တွေကြားမှာလေတိုက်ပွဲတွေကြောင့်ဒီနှစ်ဆကတည်းကတောင်းနေချီရဲ့လူတွေအိုးအိမ်စွန့်ခွာထွက်ပြေးရပြီးလူသားချင်းစာနာမှုထောက်ပံ့ကူညီမှုတွေပေးဖို့ခက်ခဲနေတယ်လို့យေတာထားတာပါ။နိုင်ငံမဲ့လူအတိုင်းဝိုင်းတွေကိုကာကွယ်ဖို့နဲ့အချက်မရှိမြေနေရာသိမ်းယူမှုတွေကိုရပ်အောင်လုပ်ဖို့ကတရုတ်၊ဂျပန်၊အိန္ဒိယနဲ့အရှေ့တောင်အာရှအင်ဂျီနိုင်ငံတွေပါဝင်ဒေသတွင်းကဩစာညောင်းတဲ့အင်းနီးမြန်မာသူတွေရဲ့တာဝန်ဖြစ်တယ်လို့ထောက်ပြထားပါတယ်။ရခိုင်မာတွေမကဘဲနဲ့ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေမှာလည်းအလားတူမြေယာဆုံးရှုံးမှုတွေနဲ့ပြည်ပခါတွေကြုံရတယ်လို့យေတာထားပါတယ်။ Coffee Annan ရဲ့အကြံပြုချက်ကိုလိုက်နိုင်ရင်ဝန်ရှာပြည်သနာကိုဖြေရှင်းဖို့အချိန်မီသေးတယ်လို့ဆောင်းပါးရှင်ကយေတာထားတာကိုကောင်းတော့တင်ပြလိုက်ရပါတယ်ရှင်။ဝါပြည်နယ်အပေါ်မှာနှိရှည်လာများလွှမ်းမိုးလာတဲ့တရုတ်ရဲ့ဩစာအကြောင်းသုံးသက်ချက်ဆိုတဲ့ခေါင်းစဉ်နဲ့မင်းဝေစစ်နဲ့တင်ယိုချွန်းကိုရေးသားထားတာကိုတော့ eurasia.review.com မှာဖတ်ရပါတယ်ရှင်။ဗမာကွန်မြူနစ်ပါတီ CPP ပြုတ်ကွဲရာကနေပြီးတော့ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSA ပေါ်အောင်လာတဲ့တပိုင်းကိုဆောင်းပါးရှင်ကအကြေတဝင်ရှင်းပြထားပါတယ်။ဝါပြည်နယ်နိုင်ငံရေးမှသာမကမြန်မာအစိုးရအရေးမှလည်းတရုတ်ကခြားဝင်တက်တယ်လို့ရေးသားထားပါတယ်။1990ပြည့်နှစ်တွေမှာတော့အနောက်နိုင်ငံတွေကမြန်မာကိုတီးခြားထိချင်နိုင်ငံအဖြစ်ပယ်ထားကြတဲ့အချိန်မှာတရုတ်ကတော့မြန်မာဆွေရနဲ့နှိစက်ခဲလို့យေသာထားတာပါ။ဒါကြောင့်လည်းမြန်မာကတရုတ်အဆွေရပေါ်မှာစီးပွားရေးအရာကောနိုင်ငံရေးအရာပါအားကိုးတက်ပြီးတော့တရုတ်နဲ့ခင်မင်းနဲ့ဆက်ဆံရေးကိုထိန်းသိမ်းထားတယ်လို့យေသာထားပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်ဖြစ်ဖို့အသက်ပင်သေးပါစေ။မဆုံမနဲ့ဆောင်ရွက်သွားမယ့်အကြောင်းဝါပြည်နယ်အုပ်စုရေးမှူးပောက်ယူချန်းက CPP ကိုတော်လှန်နိုင်ခဲ့တဲ့နှစ်30ပြည့်စီးရေးပြအခမ်းအနားမေးကူမှာတော့ထည့်သွင်းပြောဆိုသွားခဲ့တာဖြစ်ပါတယ်။မြန်မာနဲ့နေဆက်ကုန်သွယ်ရေးလှုပ်ရှင်တဲ့အတွက် UWSA နဲ့မြန်မာစစ်တပ်တို့ကြားတိုက်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်လက်မှတ်ရေးထိုးဖို့တရုတ်ကဆောင်ရွက်ပေးခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့ဗီဒီယိုရင်းဖြစ်တဲ့ဒိုင်းနာတင်းမြက်ရေးမှာတရုတ်ကကြားဝင်ပြီးတော့ UWSA နဲ့မြန်မာဆွေရကြားဆွေးနွေးညှိနှိုင်းမဲ့ဆွေးနွေးပွဲတွေကိုကျင်းပပေးခဲ့လို့យေတာထားပါတယ်။လက်တွေ့မှာတော့တရုတ်က UWSA ကိုစစ်တပ်ကြီးတွေတန်းချက်ကကားတွေလက်နက်တွေနဲ့စစ်လေရင်စာအုပ်တွေကိုတိတိကျကျပံ့ပိုးနေကြတာလို့យေတာထားပါတယ်။တရုတ်ကဘလောက်ပဲဝါပြည်ပေါ်မှာဩစာလွှမ်းမိုးမှုရှိပါစေတရုတ်ကခုလိုကြားဝင်စစ်ဆေးမှုတွေလုပ်ပေးပေနေပဲလေအထူးသဖြင့်ဝါပြည်အရေးနဲ့တိုင်းသားပြည်နယ်တည်မြဲရေးကိစ္စတွေကိုဖြေရှင်းဖို့မြန်မာဆွေရကအခက်ကြုံနေရဆဲလို့យေတာထားပါတယ်အဓိကပြဿနာကတော့မြန်မာစစ်တပ်ကအာဏာကိုနှိရှေကြထိမ့်သိမ်းချုပ်ကန်ထားတာကြောင့်လို့យေတာထားတာပါလွတ်တော်ရဲ့25ရာခိုင်နှုန်းကိုစစ်တပ်ကချုပ်ကန်ထားတဲ့အတွက်လေစစ်တပ်ရဲ့အာဏာကသမ္မတရဲ့အာဏာကိုပါလွှမ်းခြုံနေရလို့យေတာထားတာပါ UWSA ကိုအကူအညီပေးခြင်းအပြင်မြမတိုင်းရင်းသားတင့်မြတ်မှုကိုဖြည့်ရှင်းနိုင်ဖို့တရုတ်ကမျှော်လင့်ပေမဲ့လေ UWSA အင်အားကြီးလာတာကနေဆက်တိုက်ပွဲတွေနဲ့မငြိမ်သက်မှုတွေကိုဖြစ်ပေါ်လာနိုင်တဲ့အရေးကိုလည်းထည့်စစ်ဆေးရအောင်မယ်လို့ထောက်ပြထားပါတယ်မြန်မာစစ်တပ်ကအာဏာအများဆုံးချုပ်ကန်ထားစေဖြစ်တာကြောင့်လေရှုပ်ထွေးတဲ့တိုင်းရင်းရေးရာကိစ္စတွေမှာရှေ့မတိုးတာနောက်မဆုတ်တာချင်းနေဖြစ်နေရတယ်လို့យေတာထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင
်မဲ့ဤတန့်စင်ပြောပြသွားတာပါကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုအခုလိုရေဒီယိုကနေနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေညနေခင်းအစီအစဉ်တွေမှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်ရှင်ကျမတို့အခုထုတ်လွှင့်နေတဲ့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအစီအစဉ်ကိုနနေ့8နာရီကနေ9နာရီမှာလည်းတစ်ခါပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ20 kHz 15113လိုင်းဒိုမီတာ25 kHz 11823တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ငံဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီတိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဥပမာမြန်မာပြည်မှာဆိုလို့ရှိရင်ကီလိုကို160တွေကနေ100ပြည့်စင်ငါးပြည့်တိဆင်းသွားတယ်။ဒီကျွန်တော်ကဒီကောင်ကုန်တွေအမြင့်
ဆုံးဒါကတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာအဓိကစားတောက်ကုန်ကြက်သွန်နီပြက်လက်သွားတဲ့အတွက်ဈေးတွေတက်နေတာကြောင့်ရခိုင်နယ်စပ်ကကြက်သွန်နီတင်ပို့မှုတွေအလုပ်ဖြစ်လာတဲ့အကြောင်းဒီတစ်ပတ်စီးပွားရေးကဏ္ဍမှာတင်ပြထားတာကိုအသေးစိတ်နားဆင်ရဖို့ရှိပါတယ်။တခါမြန်မာတခွင်စီးပွားရေးကဏ္ဍအပြင်ဘလော့ဂါတွေပြောသမျှနနက်ခင်းအင်္ဂလိပ်စာသင်ခန်းစာစတာတွေကိုလည်းထုတ်လွှင့်မှာပါ။အခုတော့ကျမတို့မြန်မာတခွင်အစီအစဉ်ကိုအရင်ဆုံးနားဆင်ကြရမှာပါ။ Scale Model လို့ခေါ်တဲ့အချိုးကျပုံစံငယ်ဆိုတာဘာလဲမြန်မာနိုင်ငံမှာဘလို့တိုးတက်လာဖို့ရှိလဲဆိုတာကိုမြစ်မခသတင်းအေဂျင်စီက MacKTV ကနေပြီးတော့တင်ပြမှာပါရှင
်အရာဝတ်ချက်တွေကိုအရွယ်အစားချုံပြီးပြန်လည်တည်ဆောက်တာကို Skin Model လို့ခေါ်ပါတယ်ဒီလောကမှာရှိတဲ့ကာလီရင်တင်မောအဆောက်အဦစတာတွေကိုမှန်ကန်တဲ့အတိုင်းအတာနဲ့အချိုးအစားကိုက်နေတဲ့ပုံစံတွေတစ်ခုအဖြစ်အလှထားပြီးကြာတာကြည့်ရှုလို့ရအောင်တည်ဆောက်ထားတာဖြစ်ပါတယ်စကင်မော်ဒယ်တွေကိုထုတ်လုပ်တဲ့ကုမ္ပဏီတွေအနေနဲ့ Kiss လို့ခေါ်တဲ့အကျန်းတဲ့အစိတ်အပိုင်းမျိုးကိုပဲတစားစီထုတ်လုပ်ပြီးစကင်မော်ဒယ်တည်ဆောက်ရတာကိုဝါသနာပါတဲ့သူတွေကအဲ့ဒီအစိတ်အပိုင်းမျိုးကိုပေါက်ဆက်ပြီးအလှပြထားလို့ရတဲ့အချောတဲ့ပုံစံတွေတစ်ခုဖြစ်လာတဲ့အထိအစင်မောင်းများစွာဆက်လက်လုပ်ဆောင်ရတာပါ။ဗဟန်းမျိုးနယ်မှာနေတဲ့ဥကျော်တင်းအောင်ကတော့တင်မောသားဘွားကနေအနားယူထားသူဖြစ်ပါတယ်။ Scale Moderate တိဆောက်ရတာကိုငင်းစင်ကလေးကဝါသနာပါသူတယောက်ဖြစ်တာမို့အလောက်ကနေအနားယူလိုက်ချိန်မှာလဲကို့ဝါသနာကိုဆက်လက်လုပ်ဆောင်ရင်းဖြတ်တန်းနေတာပါ။အ
ရှင်းနေသားကိုနေသားလောက်မှတခါရန်ကုန်လာတော့အမေက Spiffer လေးစည်းဝယ်ပေးတယ်။အဲ့ဒါလဲဒီလိုပဲကိုယ့်အကူinstruction ကြည့်စင်တာကိုစပြီးတော့ဒုံးစားနဲ့အော်တော့အကုန်လုံးဟိုပြဲဒီပြဲပေါ့အဲ့လိုဖြစ်တော့ဖြစ်တယ်ဒါမဲ့လင်းမြန်ယုံလုံးတော့ပေါ်လာတာအဲ့ရနေစပြီးစိတ်ဝင်စားတယ်နောက်ပိုင်းကျတော့ဘယ်လိုခေါ်မလဲရန်ကုန်ရောက်လာတာ73လနဲ့တလောက်ကျတော့ရန်ကုန်မှာအဲ့တုန်းကအရင်ဟိုလုံးကကြံနေတာတွေပေါ့ဟိုပြည်သူပိုင်းသိန်းလက်ကြံနေဟိုပါဆိုရာပြည်သူကုန်တိုက်ဆိုရှိအဲ့မှာတခါတလေရတယ်နောက်ပိုင်းကျတော့စကော့သေးလीအနောက်ဖက်တန်းမှာရောင်းနေတင်မောတစည်းဆို7ကြလင်းမြန်ဆိုအဲ့ဒီ 148 scale ဆိုရင်6ကြအဲ့ဒါလေးတွေကျွန်တော်ဝယ်ထားတယ်အဲ့ဒါရှိတယ်။နောက်ကြတော့တင်မောဆလိုက်သွားတော့ဟိုမှာရောက်တဲ့နေရာမှာအဲ့လိုပဲဒီ area တွေတွေ့ဝယ်။နောက်ပိုင်းကြတော့ internet တွေပေါ်လာတော့ရောက်တဲ့မြို့ internet နဲ့ကြည့်လိုက်တယ်အိုက်ဆိုင်ဘယ်မှာလဲအဲ့ဒီဝယ်ပြေးတာ။အဲ့ဒီဟာတွေကိုစုဆောင်းတာပေါ့။လောလောဆယ်တော့ကျွန်တော်လှုပ်ရှားပြီးသား290ရှိတယ်။မလို့ရသေးတာလဲ200နီးပါးလောက်တော့ရှိတယ်အဲ့လိုပေါ့ငငယ်တဲ့အဲ့ဒီဝါသနာကိုဆွဲသွားတာမှာခုတည်းတည်းပဲခုဒီလုံနိုင်တဲ့အချိန်ကြီးတော့လုံမှာပေါ့အဲ့လိုရည်ရထားတယ်လေ
စကင်းမော်ဒယ်တိဆောက်ရတာကိုဝါသနာပါတဲ့သူစုပေါင်းပြီးတော့လေမြန်မာမော်ဒယ်လာအလိုင်းနဲ့ဆိုတဲ့အဖွဲ့အစည်းတစ်ခုကိုတည်ထောင်ထားပြီးသူတို့တိဆောက်ထားတဲ့လက်ရာတွေကိုပြသတဲ့ပြပွဲတစ်ခုကိုနိုဝင်ဘာ16ရက်ကမြန်မာမျိုးမှာပြုလုပ်ခဲ့ပါတယ
်ကျွန်တော်တို့ဒီ military စစ်ဖက်နဲ့ပတ်သက်တဲ့စစ်လေရင်စစ်သွင်းမော်တန်ကားပုံစံငယ်လေးတွေကိုဝါသနာရကိုယ်တိုင်ဆောက်လုပ်ပြီးတော့ကျွန်တော်တစုတူကြီးတဲ့စုစည်းပြီးတော့ပြတာတဲ့ဝယ်လေးဖြစ်ပါတယ်။ဒီ MMA စပြီးတော့ဒီဆောင်တဲ့နှစ်ခဲကကျွန်တော်တို့ဟိုပုံမှန် gathering အငယ်စားလေးတွေပဲကျွန်တော်လုပ်ဖြစ်ရာနေပြီးတော့ကျွန်တော်2008ခုနှစ်ကနေစပြီးတော့ကျွန်တော်တို့ကဒီ gathering တွေမဟုတ်တော့ဘဲနဲ့ကျွန်တော်တို့ဒီပြပွဲအသွင်ပေါ့နော်ပြပွဲအသွင်ကျွန်တော်တို့နည်းနည်းကြေကြေပြင်းပြင်းလေးလုပ်ချင်တဲ့ ရည်ရွယ်ချက်ကြောင့်ကျွန်တော်တို့ဒီ organizer တွေ admin တွေစုစည်းပြီးတော့ဒီလိုပွဲမျိုးကျင်းပဖြစ်သွားတာဖြစ်ပါတယ်
။မြန်မာနိုင်ငံမှာတော့ခေတ်ကာလအခြေအနေကြောင့်နိုင်ငံခြားက scale model ပစ္စည်းတွေကိုအလွယ်တကူဝယ်ယူလို့မရခဲ့တဲ့အခြေအနေရှိခဲ့ပေမဲ့နိုင်ငံတကာမှာတော့ scale model တွေနဲ့ပတ်သက်လို့ကြာပွဲတွေ၊တိုင်ပွဲတွေကိုကြီးကျယ်ခမ်းနားစွာပြုလုပ်လာခဲ့တာနှစ်အတော်ကြာခဲ့ပြီဖြစ်ပါတယ်။မလေးရှားနိုင်ငံမှာကျင်းပတဲ့ကြံပွဲကိုလေးရင်ပုံစံမျိုးရီနှစ်နှစ်ဆက်တိုက်တွားရောက်ရှေ့ပြိုင်ခဲ့ရမှာစေတသိက်နဲ့ငွေတသိက်စုရရှိခဲ့တဲ့ကိုသန်းဆောင်ဝင်အနေနဲ့ scale model နဲ့ပတ်သက်တဲ့သူခံစားချက်ကိုခုလိုပြောပါတယ်
။အနားယူတဲ့အချိန်ပေါ့နော်အားလက်ချိန်မှသာလေကျွန်တော်ဆောက်လုပ်ခြင်းဖြစ်ပါတယ်။နေ့ကိုပြန်မြအချိန်3နာရီနဲ့4နာရီလောက်အချိန်ရပါတယ်။အဲ့အချိန်တွေမှာကျွန်တော်ပြည်ပြင်းချင်းဆောက်လုပ်သွားတာဖြစ်ပါတယ်။အဓိကတော့ဝါဒနာပါတဲ့ဟာကိုလုပ်နေရတဲ့စိတ်ရဲ့စိတ်ပန်းဖြေစရာတခုပေါ့စိတ်ဖက်ပေါက်တခု stress တွေရော့တာပေါ့ကျွန်တော်ဒါကတော့ကျွန်တော်ရဲ့ခံစားချက်ပေါ့နော်အဲ့လိုမျိုးသဘောနဲ့ကျွန်တော်ဆောက်ဖြစ်နေတာဖြစ်ပါတယ်ကျွန်တော်လေးတစ်စည်းလုံးမပြီးသွားသေးတဲ့အောင်စိတ်ပိုင်းလေးတခုဖန်တီးပြီးသွားတဲ့အခါဟောဒါငါလှုပ်ထားတာလေးကွာတော့ပြန်ကြည့်ပြီးတော့စိတ်ကြည်နူရတာပေါ့ကွယ
် scheme model တခုတည်ဆောက်ဖို့အတွက်အခုကရိယာပစ္စည်းတွေအများအများလိုအပ်မှာဖြစ်ပြီးတည်ဆောက်တဲ့သူရဲ့ကြွေးကျင်မှုနဲ့ဖန်တီးနိုင်စွမ်းပေါ်မှုတွေလို့လက်ရသေးတက်လှပမှုတွေအသေးစိတ်ကြားနာမှုတွေကွဲပြားသွားမှာဖြစ်ပါတယ်ပလတ်စတစ်အစိပိုင်းတွေကိုတွဲဆက်ပြီးလို့ဆေးမောက်ဆေးချေတာတွေလုံဆောင်တဲ့နေရာမှာတကယ့်အပြင်ကအတိုင်းလက်ရှိအသုံးပြုနေစေရာသီဥတုတန်နဲ့ထိတွေ့ထားတဲ့ပုံစံတဘာဝကြအောင်ဖန်တီးနိုင်ဖို့ကလည်းအရေးကြီးတဲ့အပိုင်းတစ်ခုဖြစ်ပါတယ်။ဒီအလုပ်ကိုဝါဒနာပါလိုတိုင်းလုံဆောင်လို့ရပေမဲ့လေးလာမှုအားကောင်းဖို့လိုတယ်လို့ scale model တွေတည်ဆောက်တာနှစ်20ကျော်လောက်ရှိပြီဖြစ်တဲ့ကိုထွန်းမြင့်မျိုးကအကြံပြုပါတယ်။
အဓိကတော့ကျွန်တော်ကတော့ scale model နဲ့ပတ်သက်ပြီးတော့မှာပေါ့နော်ကျွန်တော်ပြောချင်တဲ့ဟာတော့ပါတယ်အဓိကတော့ကျော်ရှင်မှုပဲပေါ့ဟိုကိုစောက်တာကောင်းမှညံ့မှတော့ဘလောက်ကဘာစံချိန်မီမှရေမဟုတ်ပါဘူးကိုကဒီဟာလေးကိုလုပ်တယ်ဒါလေးနဲ့ပတ်သက်ပြီး enjoy ဖြစ်တယ်ဆိုလို့ရှိရင်ပျော်တယ်ပေါ့ဗျာဒါစိတ်ချမ်းသာတယ်ကို hobby တခုစီးမျောရတယ်လှုပ်ရတယ်ဆိုလို့ရှိရင်ဒါဒီအမှန်ကန်တဲ့လမ်းလို့ကျွန်တော်တို့သတ်မှတ်ပါကောင်းစရာတော်စရာလည်းမလို့သူများနဲ့လည်းရှင်စရာမလို့ကို hobby ကိုကိုယ့်လောက်ရမယ်ကိုယ့်ကို enjoy ဖြစ်ရဒါဆိုလို့ရှိရင်ဒါတော့အမှန်ကန်တဲ့လမ်းတစ်ခုလို့ကျွန်တော်တို့မြင်ပါတယ်ဆိုလို့ပေါ့နော်လူတိုင်းဖြစ်လို့ရတယ်ဆိုတော့ကျွန်တော်ရဲရဲဝင့်ကြီးပြောရတယ်အဲဘာတက်ဖို့လိုလဲဆိုတော့လေကိုလေးလာရင်လေးလာသလိုပေါ့နော်ဒီအိမ်လေးတွေစောက်ထားတာမျိုးစောက်နိုင်လို့ဆိုရင်ဒီအိမ်တစ်ခုရဲ့စောက်နိုင်တဲ့စောက်ထားတဲ့အခြေခံပုံစံပါညာဒါတွေလေးလာရမယ်စသည်ဖြင့်ပေါ့နော်ဒီတန်ကားတွေပါတွေစောက်မယ်ဆိုလို့ရှိရင်ဒီတန်တွေရဲ့တော့အလုံးလုံးတဲ့ပုံဘလို့မျိုးချိန်ရတော့အလုံးလုံးတဲ့ဒီချိန်ရတော့ရာဘာနဲ့လောက်တာလားဒါမှမဟုတ်တန်နဲ့အပြင်မှာလောက်တာလားစသည်ဖြင့်လိုမျိုးပေါ့လက်မျိုးလေးလာရင်လေးလာနိုင်တဲ့လောက်ကိုလေးလာသမားဟာအကုန်လုံးကထည့်သုံးလို့ရတယ်အသုံးဝင်တယ်အဲခက်ခဲလားဆိုတော့မခက်ခဲပါဘူးဒါကိုစိတ်ချမ်းသာတယ်ပျော်ရွှင်တယ်ဆိုတာ hobby တစ်ခုလုပ်ရတဲ့ဟာရဲ့ဒါအနှစ်သာရပဲပေါ့ဆိုတော့ဒီလိုသတ်မှတ်ပါအဲ့တော့ဖြစ်နိုင်မှာလုပ်လို့ရပါတယ်ဒီကောင
် scheme model တည်ဆောက်ဖို့အတွက်ငွေကုန်ကြေးကျရှိနေတယ်လူငယ်တွေအနေနဲ့လောင်းကစားနဲ့မွေးရည်စေးဝါးတွေထက်လက်မှုပညာနဲ့ဆိုင်တဲ့ဝါဒနာကိုစိတ်ဝင်စားနေခြင်းကကောင်းကျိုးတွေရရှိနိုင်တယ်လို့ပြောကြပါတယ်ကျမကြည်တူပါမြမခတဲ့အေဂျင်စီကနေ VOE ကိုပေးပို့လိုက်တာပ
ါမြမခတဲ့အေဂျင်စီကတင်ဆက်တဲ့မြန်မာတခွင်အစီအစဉ်ပါရှင်အခုတော့စီးပွားရေးကဏ္ဍကိုနားဆင်ကြရအောင်ပါဘင်္ဂလားဒေ့ရှ်နိုင်ငံမှာအဓိကစားတောက်ကုန်ကျပ်တွန်နီပြက်လက်ပြီးဈေးတက်သွားတာကြောင့်ရခိုင်နယ်စပ်မှာကျပ်တွန်နီတင်ပို့မှုအလုပ်ဖြစ်နေပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကကျပ်တွန်နီဈေးကိုထိန်းထားတာကြောင့်အခုအချိန်ဒီမှာမြန်မာဘက်ကကျပ်တွန်နီတင်ပို့သူတွေအကျိုးအမြတ်တိတ်မများလှပေမဲ့နောက်ပိုင်းမှာဈေးတက်လာနိုင်တယ်လို့နယ်စပ်ကုန်သည်တွေကသုံးသပ်ကြပါတယ်။မောင်းတော်နယ်စပ်ကုန်သည်ကြီးများအသင်းဥက္ကဋ္ဌဦးအောင်မြင့်သိန်းနဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တိန်ကီထိုက်ကတင်ပြမှာပါရှင်။
အဲ့ဒီကျန်တဲ့ဒီတပတ်အစမှာတော့နည်းနည်းလေးဈေးဈေးမှာဈေးကြပါတယ်ဈေးကြတယ်ဆိုတာကသင်္ကြန်ရဲ့သွားကနည်းနည်းဈေးကိုထိလိုက်တဲ့သဘောပါအဓိကကဦးနာကဟိုသူတကီကပို့မယ်ဆက်ဆံကအိန္ဒိယကပို့မယ်အဲ့ဒီလိုအဲ့ဒီပို့တာဖြစ်ဆိုတာတော့ဈေးကြတာမဟုတ်ပြည့်နဲ့အဓိကသင်္ကြန်ရဲ့သွားကဈေးတင်ပြီးတော့မရောင်းပါဘူးဒီဈေးတိုင်းနဲ့ရောင်းရမယ်အဲ့ဒီကန်တက်မှုတွေရှိတဲ့အတွက်ဒီကြတော့တာဒါနဲ့ကျွန်တော်ပြောတဲ့အမြင်နဲ့ပြောမယ်ဆိုရင်တော့ဒီတဲလာမယ်လို့ကျွန်တော်ထင်တာပ
ါဘင်္ဂလားဒေ့ရှ်ဘက်ကကျပ်တွန်ဈေးတက်တာဟာဗမာတောင်သူတွေအတွက်ကျပ်တွန်ဈေးပိုရတဲ့အခြေအနေမျိုးရောဖြစ်လာပါသလားဆရာ
ဖြစ်လာပါတယ်ပိုရတဲ့အနေထားဖြစ်လာပါတယ်ဒါပေမဲ့အေးတာကိုမျောမှန်းပြီးမှနောက်နေ့ကျပ်တွန်ကိုတူးပြီးတော့စိုက်နေဆိုတာမျိုးတော့ဒီငါဒီဈေးကော
ဒီလိုတဲ့ဘောကအခုဘင်္ဂလားဒေ့ရှ်ကကျက်တုံဒီဈေးတက်တယ်ဆိုတာကအခြေအနေတစ်ခုအရဈေးတက်သွားတာဖြစ်ပြီးတော့နောက်နေ့အတွက်ဒီလိုဈေးမျိုးရမယ်ဆိုပြီးတော့တိုးဆိုင်ဖို့တော့ဒါတေချာတဲ့ဈေးကွက်မဟုတ်ဘူးဒီလိုဆိုလိုပါသလားရှင်ဆရာ
နားပါတယ်နားပါတယ်နားတစ်ခုကဘင်္ဂလားဒေ့ရှ်ဘက်ကမြန်မာကုန်သည်တွေဟိုအဝင်ကန့်သက်ထားတယ်လို့ပြောပါတယ်အဲ့ဒီအခြေအနေကရောဆရာဗမာကုန်သည်တွေမြန်မာဘက်ကကုန်သည်တွေဟိုဘက်ကိုသွားလို့ရပါပြီလားဆရာမရပါဆွေးနွေးပြီးသွားလို့ရတာပါအဲ့ဒါလည်းတစ်ချက်နိုင်ငံကုန်သည်မှာတော်တော်လေးအခက်အခဲဖြစ်ပါတယ် အဲ့တော့အခုကျက်တုံပို့တော့ရဟိုဆရာတို့ဘယ်လိုပုံစံမျိုးပို့နေရပါတယ်လဲပစ္စည်းပဲပို့လိုက်ရတဲ့သဘောပေါ့အဲ့လိုလားရှင်ဟုတ်ကဲ့ပါပစ္စည်းပို့လိုက်ရင်အဲ့ဒီဆွေးနွေးသမားဆွေးနွေးသမားဒီဘယ်လုံနေကြလဲနောက်ပြီးတော့ဟိုဘက်ကလူတွေပဲကိုယ့်ရဲ့လူယုံချို့လိုပါတယ်အဲ့လိုအဖက်တရှိတဲ့လူတွေကတော့တက်တာပေးယူနေရောခုနကချင်းချင်းမုန်းအဲ့ဒီပြဿနာတွေရောယုံချင်းမုန်းတိုက်တာနေရော
ကြာအဲ့လိုပဲလုပ်နေကြပါတယ်ကွာအဆင်ပြေပါသလားဆရာဆရာပြောတဲ့အတိုင်းဆိုလူတိုင်းတော့အဆင်ပြေနိုင်တဲ့အနေအထားမရှိဘူးပေါ့အဆက်အသွယ်ကောင်းပါပဲကုံတွေရေးလှုပ်လို့ရမယ်အနေအထားဖြစ်နေတာပေါ့ဟုတ်ပါသမားမှန်ပါတယ်မှန်ပါတယ်ဟိုတော်ကအရှုပ်ပင်းလာတဲ့မှာပတ်သက်မရဆိုပြီးတော့အဲ့လိုတော့ရှင်တွေကတရားဝင်အဲ့ကျွန်တော်တို့ကဒီဘက်ကတော့ပေါ်လို့မရဘူးတော်မဆိုရင်ငါနေတာကကိုပြည်သား
ไอ้อยู่เวจนรู้เปลี่ยนไล่มาแล้วโหเอ้าตะคูเนี่ยนานๆกงเกยมาတော့ตลอดเลยโหแค่ๆบ่เนาะแค่ๆโอเคရှင်ดูเจตันตัวนี้ปูสู้ล่ะบ่ปฏิปกุฤติปฏิสู้นี่ဥမာသူကပြည်ကြီးတက်ထောင်ပို့လိုက်တယ်ခင်ဗျားမှာပြည်ကြီးတက်ထောင်မှာခင်ဗျားဆရာသာတို့ပုဂ္ဂိုလ်တွေပြည်ကြီးတွေအဲ့ဒီအတိုင်းပြောရတာပေါ့ဒီရှုပ်စုလို့ရှိရင်ခင်ဗျားကျွန်တော်ဘယ်လောက်ပဲပို့ဖို့ခင်ဗျားဖိုက်ပါစင်ဟာ ့မျိုးတွေတစ်ခုကိုနေနေတယ်ဆင်ကျင်တဲ့နည်းနဲ့ညာတော့လုံးမကြပါဘူးအဲ့လို
ဟုတ်ကဲ့ထိခိုက်မှုကတော့ရှိတာပေါ့နော
်သူကဟိုဟာရောင်းလို့အဝူလိုအားနေပဲဆင်ပါပါလေသူကအပင်ချလို့မှမရတာအခုလေပင်လာကအဲ့ဒီအပင်ချဖို့ကြိုးစားတယ်ဒါနဲ့ဝူလိုအားကများနေတယ်အဲ့ဒီကြိုးစားဖို့အခုပင်လာတွေမှာရှင်းချတော့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီကတော့တောင်းဘူးတွေဒီမှာအရင်ကြီးမထိခိုက်ပါပုံမှန်လေးတော့ရောက်နေရတယ်ကျဲတော့လည်းမျိုးတော့မရှိပ
ါမြန်မာဘက်မှာရောကျက်တွန်ကဟိုလုံလုံတင်ပို့လို့ရတဲ့အထိလုံလုံလောက်လောက်ရှိပါသလားမြန်မာဘက်မှာရောဈေးတက်သွားပါသလားရှင
်ဟိုကကျွန်တော်တို့ကဒီဘက်မှာတော့နည်းနည်းဟိုအစောတုန်းကတော့ဟိုဈေးတက်တော့နည်းနည်းလေးလူမှုကွန်ရက်တွေမှာတော့ရေးကြတာပေါ့ဈေးတက်ပြီးဒါနဲ့အခုပြန်ဈေးကျတော့ပြီပေါ့ဈေးကျတော့ဒီမှာမဟုတ်တော့ဈေးကောင်းလို့ပြောမယ်ကျွန်တော်က3000နဲ့ချီရရှိတယ်အခု3000ကိုဆင်းတော့တယ်။ဥမာဘင်္ဂလားဒေ့ရှ်မှာဆိုလို့ရှိရင်ကီလိုကို160တရားနဲ့တရားနဲ့ပြည့်စင်မှာတည်းတည်းဆင်းတော့တယ်။ဒီကျွန်တော်ကဒီကကုန်တယ်လေအဲ့တခုရတယ်။ဥမာတပိတ်ကမှာပါတာတစ်ချေဆင်းလာခြင်းနဲ့ဆိုအခုမမြတ်ဘူးအရင်ကြတယ်။ဒါမဲ့လာပြီးပြည်ပြည်ကိုပို့နေလို့ရတယ်ပို့နေဆိုတော့ငွေပြန်နေတဲ့အတွက်အဲကျွန်တော်ဟိုပြည်ပြည်တော့ဒီကအရင်ကြီးမနေတာပါဘူး
။ဟုတ်ကဲ့ဆရာအဲ့တော့ဘင်္ဂလားဒေ့ရှ်ဘက်ကဒီဘက်ကပို့တဲ့ကုန်မှန်သမျှကိုတော့လက်ခံနေတဲ့သဘောပေါ့
လက်ခံပါတယ်လက်ခံပါတယ
်
လက်ခံပါတယ်တရားဝင်လက်ခံပါတယ်တရားဝင်ပြည်စီတယ်ဟိုဘက်ကတရားဝင်ဒီဘက်ကဟိုဘက်ကလည်းတရားဝင်လာပြရတယ်လူပဲတော်လို့လာလို့မရသေးပါ
နောက်တစ်ခုကဆရာရခိုင်မှာလည်းအခုလောလောဆရာကွက်ကြားကွက်ကြားဆိုလို့တိုက်ပွဲတွေကရှိနေတော့ဒီပြည်ရင်းကုံစီတဲဆောင်ရေးဘိုက်မှာရောဆရာတို့လွတ်လပ်လပ်အဆင်ပြေပြေရှိပါသလား
ကျွန်တော်ဒီမောင်မောင်ဖမ်းပါတော့ဟိုသိပြီးတော့အဲ့ဒါမျိုးသိမရှိပါဆိုတော့ဟိုဥမာပုံပြီးကြည့်လာတယ်ပေါ့ဟိုမြေကြီးထဲမှာမြေကြီးပုံပြီးကြည့်လာတယ်ဥမာတင်လာမှဖြစ်တယ်ဖြစ်လို့ဆိုရင်အဲ့ဒါဟိုလုံချိုးရဲဆောင်ရွက်တာတွေရှိတယ်ခင်ဗျားတို့ကဆိုတနာ ਈ တည့်ရက်အဲ့လိုတင်ကအဲ့လိုမျိုးဟိုလည်းဒီလိုဖြစ်တာပေါ့နော်မိဘကိုကျန်းကြမုံနောင်နေမုံနေပြီးတော့ရှိပါတယ်ဟိုရင်းကြီးမလာရတာမတော်တာဒီလိုစိတ်မလုံးရတာမျိုးတော့မရှိတာဒီမှာ
ဟုတ်ကဲ့ပါရှင်ဆရာဦးအောင်မြင့်သိန်းကျေးဇူးအထူးတင်ပါတယ
် မတ်တင်ဂီထိုင်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုတော့ဒီကနေ့ညမှာတင်ဆက်မယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးကြပါမယ
်မြန်မာနိုင်ငံဟာလူမျိုးတုံးစုတ်ကင်မှုကားစီးရေးငင်းတကာသဘောတူညီချက်ကိုချိုးဖောက်တယ်ဆိုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့ ICJ အပြည်ဆိုင်ရာနိုင်ငံတော်တရားရုံးမှာဆွတ်ဆူထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်ပြီးတော့တွားရောက်ဖြစ်ရှင်းမယ်ဆိုပြီးအစိုးရကထုတ်ပြန်ပါတယ်။လူ့အခွင့်အရေးဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးကနိုင်ငံတကာဆန်ထားစရာဖြစ်ခဲ့တဲ့တော်ဆန်းစုကြည်ကိုယ်တိုင်ဒီအမှုကိုဦးဆောင်ကင်တွယ်မယ်ဆိုတဲ့အပေါ်မှာသရရှင်တွေဘလို့ယူဆပါလဲ။မြန်မာနိုင်ငံဘက်ကနေပြီးတော့တကယ်ပဲခုခံဖြစ်ရှင်းနိုင်မှာမလား။ဘာရီသတိထားစရာရှိလဲ။စရရီကိုလာမယ့်အင်္ဂါနေ့ညဒက်ဒီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများလူရဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်နှစ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမယ့်သရရှင်တွေကိုကြိုပြီးပါရစေ
။ICJ တရားရုံးမှာမြန်မာအပေါ်အမှုဆွဲတင်ထားတာကိုဒေါက်ဆန်းစုကြည်ဦးဆောင်ပြီးခုခံခြေပမဲ့ကိစ္စအပေါ်သရရှင်ကြီးရဲ့သဘောထားအမြင်တွေပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့မအေးတနာကျော်တင်ဆက်နေတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနှာစင်ရမှာပါရှင်။
မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့အောင်ဒီကမှာတော့အာကာသပြိုင်ဆိုင်မှုမှာဆိုဗီယက်ယူနီယံအနိုင်ရခဲ့မယ်ဆိုတဲ့ပုံစံမျိုးနဲ့အဲ့လိုအခြေအနေကကဘာဘလို့ရှိမလဲဆိုတာတွေးကြည့်ကြရအောင်ပါနော်။ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတို့ထွားတွေကိုပြောပြပေးသွားပါမယ်။လာဝါကိုပထမအဦးဆုံးခြေလှမ်းနိုင်သူဟာအမေရိကန်အာကာသတရေကောင်နီးလ်အမ်စထရောင်းမဖြစ်ခဲ့ဘူး။အာကာသပြိုင်ဆိုင်မှုမှာဆိုဗီယက်ယူနီယံအနိုင်ရခဲ့မယ်ဆိုတဲ့ပုံစံမျိုးနဲ့အဲ့လိုအခြေအနေကကဘာဘလို့ရှိမလဲဆိုတာတွေးကြည့်ကြရအောင်ပါနော်။ Apple ကုမ္ပဏီကနေပထမအဦးဆုံးမူရင်းထုတ်တဲ့ TV ရုပ်သံဇာတ်လမ်းတွေ For All Mankind လူသားအလုံးအတွက်ဆိုတဲ့ဇာတ်လမ်းမှာအဲ့လိုအခြေအနေမျိုးကိုကြည့်ကြရပါမယ်။အဲ့ဒါတစဉ်အမျိုးသမီးအခွင့်အရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုဗီယက်နမ်စစ်ပွဲစတဲ့ကမ္ဘာတစ်ခုလုံးပေါ်မှာကြရဲရိုက်ခတ်စေတဲ့မတူညီတဲ့ကမ္ဘာတစ်ပိုင်းအခြေအနေတစ်ခုကိုဒီဇာတ်လမ်းတွေမှာဖန်တီးပြထားပါတယ်။အာကာသနဲ့ပတ်သက်ပြီးတော့ဆိုဗီယက်ပြည်အောင်စုနဲ့ရှင်ပြိုင်မှုကအရေးနိုင်သွားတော့အာကာသအစီအစဉ်တွေတိုးတက်အောင်လုပ်နိုင်ဖို့အတွက်အမေရိကန်ကဗီယက်နမ်ကနေစောစောစီစီထွက်သွားရတယ်ဆိုပြီးတော့ဇာတ်လမ်းတစ်ပုဒ်ကိုဒီရုတ်တန့်စီဖန်တီးရဲ့အမှုဆောင်ထုတ်လုပ်ရေးမှူးရော်နယ်ဒီမောကပြောသွားတာပါ။ကမ္ဘာ့မိုင်းနဲ့နိုင်ငံရေးအပါအဝင်လူ့အဖွဲ့အစည်းပြောင်းလဲသွားတဲ့ပုံစံတွေကအမေရိကန်ပြည်အောင်စုနဲ့ကမ္ဘာကြီးကိုပို့ပြီးတော့အကောင်းဘက်ကိုအပြုသဘောဆောင်တဲ့လမ်းကြောင်းပေါ်ဘလို့ပုံဖော်လိုက်လဲဆိုတာကိုသူတို့စိတ်ကူးရင်ပြီးရိုက်ထားပါတယ်လို့သူကပြောပါတယ်။ဒီဇာတ်လမ်းတွေကိုတော့ online ကနေပြဖန်ယူကြည့်ရှုနိုင်တဲ့ Apple TV Plus ရုပ်သံလိုင်းမှာနိုဝင်ဘာ1ရက်နေ့မှာစပြီးတော့ပြသတာပါ။လူမဲအမျိုးသမီးတွေပါဝင်အမျိုးသမီးတွေအာကာသတရေကောင်ဖြစ်လာတာစဲစုနဲ့တွင်လူမှုပြောင်းလဲတွေမှာအမျိုးသမီးတွေရဲ့အခမ်းကဏ္ဍပါဝင်လာတာတွေဒီဇာတ်လမ်းမှာပါတယ်လို့မျိုးတခေတ်သမိုင်းမှာရှိခဲ့တဲ့အာဖဂန်ကိုရုရှားကျူးကျော်တာမျိုးမရှိခဲ့ဘဲနဲ့နည်းပညာအတွက်ဒေါ်လာတန်ပေါင်းထောင်ချီအကုန်ကျခံကြတာမျိုးဒီဇာတ်လမ်းမှာရိုက်ထားပါတယ်။ဒီကနေပြီးတော့အမေရိကန်မှာရရှိအောင်မြင်မှုတွေထက်စဲစုနဲ့တွေချီဆော့ပြီးတော့နေရောင်ခြည်စွမ်းအင်သုံးတဲ့ဘက်ထရီနည်းပညာသုတေသနတွေကတဆင့်တဘာဝပတ်ဝန်းကျင်တွေတန့်ရှင်းတဲ့စွမ်းအင်ထုတ်တာတွေမီအောင်လောင်စာတွေထုတ်တာရက်ပြီးတော့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေအတွက်သိပ်ပြီးတော့စိုးရိမ်စရာမရှိတဲ့အခြေအနေမျိုးရောက်ခဲ့တာတွေဒါတွေကိုဇက်လန်းဆင်ပြော်ရိုက်ထားပါတယ်လို့ဒီရုပ်တံစီရီထုတ်လို့သူမောကပြောပါတယ်ဒီရုပ်တံဇက်လန်းဖန်တီးတဲ့ Ronald D. Moore က Battle Star Galactica နဲ့ Star Trek Deep Space Nine တို့မျိုးသိပ်ပြန်ရုပ်ရှင်ဇက်လန်းတွေကိုဇက်ညွန်ရေးသားထုတ်လုပ်ခဲ့လို့နာမည်ရထားတဲ့သူလည်းဖြစ်ပါတယ်ဇလန်းရဲ့ဆယ်ခုပါမဲ့ဒီရုပ်တံစီးရီးမှာနောက်ခံမျိုးမျိုးရှိတဲ့ဇက်ကောင်တွေလည်းပါတယ်လို့မျိုးနိုင်ငံကုရွှေပြောင်းသူတွေရဲ့ဇလန်းတွေလည်းပါတာမလို့တကမ္ဘာလုံးနဲ့ဆိုင်တဲ့ဇလန်းတွေလည်းဖြစ်ပါတယ်။မက္ကဆီကိုနိုင်ငံကတားဖာနေအောင်တမီလေးနဲ့သူ့ရဲ့ဖခင်အမေရိကန်နဲ့ဇက်ကိုဖျက်ကူးရွှေပြောင်းလာပြီးတဲ့နောက်သူတို့နှစ်ယောက် NASA အမေရိကန်အာကာသအေဂျင်စီမှပါလာတာကိုလည်းဇက်ွက်ဆင်ထားပါတယ်။ ကျွန်တော်တို့ရွှေပြောင်းဝင်ရောက်တဲ့သူတွေဆိုတာတခြားသူတွေရဲ့အလောက်ကံတွေကိုဝင်လို့တဲ့လူတွေအနောက်ဆက်ပေးမဲ့လူတွေလို့မြင်ရမယ်ဆန်ဒီကမ္ဘာမှာလူအဖွဲ့အစည်းတွေတန်ဖိုးရှိတဲ့အစိုက်ပိုင်းတွေဖြစ်နေဒီဇလန်မှာဖော်ပြထားပါတယ်။ရွှေပြောင်းဝင်ရောက်တဲ့သူတွေကိုဒုတိယဒန်ဆာနိုင်ငံသားတွေလို့ဆက်ဆံသားတွေနဲ့ပတ်သက်တဲ့အပြုသဘောဆောင်တဲ့သတင်းစကားပေးထားပါတယ်လို့မက္ဆီက ဒီလိုဇလန်တွေတွေကိုအဘောကုံတီကအတော်လေးကိုငွေရရရရရအကုန်ကြခံပြီးရိုက်ကူးထားတာဆိုပြီးတော့ရော်နယ်ဒီမော့ကဆိုပါတယ်။ ဒီရုပ်ရှင်ဇလန်တွေအတွက်1960လွန်ကာလတွေကနာဆာထိန်းချုပ်ရေးဗဟိုခန်းပုံစံမျိုးဖန်တီးခဲ့သလိုဇလန်ကဇန်ညွန်ရေးတဲ့သူတွေတရုတ်ဆောင်တွေနဲ့တခြားဇာတ်ရင်တိစောက်တဲ့သူတွေအတွက်အာဂါဒသမိုင်းပညာရှင်တွေအာဂါဒတရေကောင်းတွေကအတိုင်းပင်ခံတွေဖြစ်နေဆောင်ရွက်ပေးခဲ့တာဖြစ်ပါလိမ့်ရှင်။ ဒီသတင်းတော်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့မနက်ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။
အေးတနာကျော်တင်ဆက်နေတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်မှာရှင်အင်္ဂါနေ့နေ့ခင်
ဒီတွင်ပါ English American Style ကန်တာမှာကျွဲလို့ဒီပေးရတဲ့ red ဝဟာယကိုအခြေခံတဲ့ idiom သုံးတွေကိုတင်ပြပေးပါမို့ပထမအဦးဆုံး
smell a rat
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက s m e l l smell ကအနံ့ရတာ a ကတခုတကောင် origin red ကကျွဲဆိုတော့စကွိုက်ခွင့်ရဲ့ဓာတ်ရိုက်ဒီပေကတော့ကျွဲအနံ့ရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ကြောင်းကတော့ ချက်ပုအနံ့ငါလို့ဆိုပါတယ်ချက်ပုဟာတိတ်နံပြီးတိတ်ကိုခံရခက်တဲ့အတွက်ကြောင့်လေဒီအသုံးရဲ့ idiom အတိပဲကတော့ဘာရဲ့ညာရဲ့လို့အသေးချာမသိပဲနဲ့အသိစိတ်ကနေတစ်ခုခုမတင်ငါစရာမူးမှန်တာမနှိမ့်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို I smell a rat လို့ညွှန်ပြောတာဖြစ်ပါတယ်ဒီအသုံးနှစ်ပတ်သက်လို့ဂျော့ဂျ်ဘူးပေးတဲ့ဥပမာကိုနားဆင်ကြကြပါစို့
When her husband started getting back home late from work, Mary smelled a rat. When her husband started getting back home late from work, Mary smelled a rat. Rat on.
R-E-T, red ka, chwelu adewe ya bi, diniya ma kriya verb phi, tongpyu thara phi baare. Chwelu adewe ya re, red sure woha ya ha, tresangu da yinyo na maho ba wu. Lud u ni ne, saitha maka mu, mayonga wu solo shiin le, edi lumyo gu, red ye lo yinyo tinza piora phi baare. Red go, on on apo ma lo adewe ya re, wibe ne dwe tongpi, red on ga ro, lud u ni ne, na lu tiao changu, twa bi, taindora,
John ratted on his boss to the police, so his boss got arrested. John ratted on his boss to the police. So his boss got arrested. Rat race.
R-E-T red ga chwe, R-E-C-E race ga chaymwe, so ro, sikwai hongye thayay diwe ga ro, ကျွတ်ပြိုင်ပွဲပေါ့ဒီအတုံးဆင်းတက်လာတာကတော့ကျွတ်နှစ်ကောင်းနေနဲ့သူတို့နှစ်တက်လာတဲ့ချီးစ်ဆိုတဲ့နုခဲကိုမြင်တော့ဒီကောင်းတဲ့ဒီကောင်းသူ့ထင်ကအရင်ရအောင်အပြိုင်အဆိုင်ပြေးကြရကနေဆင်းတက်လာတယ်လို့ဆိုပါတယ်နေစဉ်ဘဝမှာလေဒီတိုင်းပါပဲလူတွေအနေနဲ့ကို့ဘဝရှင်းတန်းနိုင်ရေးအတွက်တရားအင်အားပစ္စည်းဥစ္စာရာထူးရဖို့အတွက်မနာမနေပြင်ပမှန်စူးစမ်းနေတဲ့ဘဝမျိုးကိ ပြန်ဆိုင်လောက်ကြရတာကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့်ဂုံရာထူးတနရရဖို့အတွက်လူငယ်တွေအနေနဲ့အသက်ထွက်လို့မတလောက်ကြရတဲ့ဘဝမျိုးကိုရက်ဒရီစ်ရဲ့လို့ညွှန်ပြောတာလည်းဖြစ်ပါတယ်တခါလေကြတော့လေဒီလိုမျိုးစထရက်ဆိုတဲ့စိတ်ဖိစီးမှုတန်ကိုမခံနိုင်ကြတော့ဒီရက်ဒရီစ်ဆိုတဲ့ဘဝနေထိုင်မှုမျိုးကိုစွန့်ပြီးအေးအေးဆေးဆေးပဲနေလို့ကြတဲ့လူတွေလည်းရှိပါတယ်
I'm getting tired of this rat race, working in the big city as a lawyer. I'm going to quit my job and go live in a small town. I'm getting tired of this rat race, working in the big city as a lawyer. I'm going to quit my job and go live in a small town. Smell a rat, rat on, rat race.
ဒလလာတန်တင်ဆက်နေတဲ့အမေရိကန်သုံးအင်္ဂလိပ်စာအစီအစဉ်တွေကိုကျမတို့ပြန်လည်ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်။အင်္ဂါနေ့နေ့ကင်ဗီအိုမြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ကျမတို့ရဲ့အစီအစဉ်တွေကို
American Tamara Donet Trango, the Aswesso Ye Songzamu Pite, Lotto, Janamu Ma Tresovo, Alotto Ye Sinko Mugo, Imbiroye, Ubidi, Champiha, Donet Megan Lina Yamelo, Birazu, the Atuji Uga, American Sanojin Tinemani, Nang by Majagin Chingabe, Sien Chet Chabari, Imbiroye, Leshi, Windani, Windan Houndi, now Megan Go Lotto, Janamugani, Kiloquin Bebo, Tamarama, Lopangwe, Anam Shivu, Lutiatuji, Kantaji, Brown Jackson, up your body. Auloto, Jana, Muma, Puba, Soyapu, Nimbe, Tajare, Dri, Demaro, Nangaja, Winchi, Mike Pompeo, Amyota, Longjongi, Champi, Hound, John Bolton, Imbiro Yayi, Yashijo, Mick Mavanidole, Pawi Mare, Dudia, Tamara, Hound, Jubai, Tango, Sonan, Sisipi, Ukraine, Pia, Big and Hune, Patapi, Tamarago, the Aswesu, Name Lasurago, America, Auloto, Sozani, Rapipari. Hong Kong, yeah, did that say, yeah, she got pretty my democracy, Lulare, pretty, Becca, a piet, Nayagere, she got way, yellow digu, Lisa Baja, Hong Kong, Gonsong, got pure soupy, dear Boma, Lene, since I'm in to let your body. Bigger at the Ningling nigga, Hong Kong, yeah, did that say, yeah, she got pretty my, may try to do a year dress, and Jane didn't have yagabi, da so yen, dear soya, bomb, machina, checku, piatara, Lule, Nyaga, shumi, and Tajabari. Yamaninga ha, tattoo, Lenet.
ပိတ်ပင်တားဆီးထားတဲ့စာချုပ်ကိုချုပ်ဖောက်ပြီး1850ပြည့်နှစ်ကအကျဉ်းကျန်ဓာတုလက်နက်တွေတိုးလောင်ထားနိုင်ခြင်းရှိတယ်လို့အမေရိကန်ပြည်ထောင်စုကတင်းနှံဟန်နေမှာပြောဆိုတဲ့အကြောင်းနိုဝင်ဘာလ22ရက်နေ့ဆွဲနဲ့ အင်္ဂါနေ့နဲ့ကင်ဗီအိုမြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ဗီအိုမြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိဆက်လက်ထုတ်လွှင့်မှာပါရှင်။အားလုံးရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.